Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်တာရှင်များခင်ဗျာ VOA American တမ်းမြန်မာပိုင်းအစီအစဉ်က2016ခုနှစ်ဇူလိုင်လ1ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တော်တာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပြပါအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ။
မင်္ဂလာပါရှင်ကျမနန္ဒာချမ်းမဒီမနေ့သတင်းတွေကိုကိုရဲကောင်နဲ့တူညညာပေးမှာဖြစ်ပါတယ်ရှင်အမေရိကန်ပြည်ထောင်စုကဒီနေ့ထုတ်ပြန်တဲ့စီရင်ခံစာမှာမြန်မာနိုင်ငံအပါအဝင်၈နိုင်ငံကို TR3 လို့ခေါ်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုလုံးဝမရှိတဲ့အဆိုးဝါးဆုံးနိုင်ငံတွေစီးရင်မှာအသစ်ထည့်သွင်းလိုက်ပါတယ်တူရကီနိုင်ငံအစ္စတန်ဘူလစိတ်ကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့သူ၃ဦးဟာရုရှား၊ဥဇ်ဘက်ကစ္စတန်နဲ့ကာဂျစ်စတန်နိုင်ငံတွေကဖြစ်တယ်လို့တူရကီတာဝန်ရှိသူတွေကပြောဆိုပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုခုမနက်ကြားအောင်ပါရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
The government of Burma continued to meet the criteria for tier 2 watch list during the April 1st 2015.
မနက်ငယ်ရဲ့လူခွန်ကြီးတိုက်ခိုက်တိုက်ဖျက်မှုမှာပူပေါင်းဆောင်ရွက်မှုအခြေအနေပတ်သက်ပြီးတော့အဆင့် short ချလိုက်တာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အာရှနဲ့ပစိဖိတ်ရေးဌာနကရဲ့ပြောခွင့်ရသူပြောသွားတာဖြစ်ပါတယ်။သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြပါမယ်။ဒါ့အပြင်ဒီကိစ္စအပေါ်မြန်မာနိုင်ငံအစိုးရဘက်ကတုံ့ပြန်ချက်နောက်ပြီးတော့ဒီလိုတတ်မှတ်လိုက်တဲ့အပေါ်ဘလို့အကျိုးဆက်တရားမှုတွေရှိလာနိုင်တယ်လေဆိုတဲ့ပုံစူးစီးတင်ပြချက်နဲ့မြန်မာနိုင်ငံရဲ့တည်ငြိမ်မှုဟာသတိနဲ့စောင့်ကြည့်ရမယ့်အစ်မရှိတဲ့ဆိုပြီးတော့နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ကပြောဆိုလိုက်တဲ့အကြောင်းစားတဲ့သတင်းလွှာတွေကိုနားဆင်ရမှာပါနောက်ပိုင်းမှလာဆိုရင်လည်းအင်္ဂလိပ်စာသင်ခန်းစာကျမ်းစာရေးကဏ္ဍနဲ့တိုင်းရင်းသားသတင်းလွှာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမနန္ဒာချမ်းနဲ့ကိုရဲကောင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကဒီနှစ်ထုတ်ပြန်ခဲ့တဲ့စီရင်ခံစာမှာမြန်မာနိုင်ငံအပါအဝင်၈နိုင်ငံကို TR3 လို့ခေါ်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုလုံးဝမရှိတဲ့အဆိုးဝါးဆုံးနိုင်ငံတွေစီးရင်မှာအသစ်ထည့်သွင်းလိုက်ပါတယ်။အခုလိုထည့်သွင်းခံရတဲ့နိုင်ငံတွေကတော့ဆိုဗီယက်နိုင်ငံဟောင်းတွေဖြစ်ကြတဲ့ဥဇ်ဘက်ကစ္စတန်၊တက်မင်နစ္စတန်၊ဒီမိုကရေစီလမ်းကြောင်းပေါ်တက်လှမ်းစမြန်မာနိုင်ငံ၊ဟေတီ၊ဂျီဘူတီ၊ပပူဝါနယူဂီနီ၊ဆူဒန်နဲ့ဆူရီနမ်တို့ဖြစ်ကြပါတယ်။ TR3 အဆင့်သတ်မှတ်ခံရတဲ့နိုင်ငံတွေအနေနဲ့အမေရိကန်နဲ့နိုင်ငံတကာအကူအညီတွေရရှိမှုကတ်သတ်ခံရတာလို့ဒဏ်ခတ်အရေးယူမှုတွေလည်းကြုံရနိုင်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတော့ခေတ်သစ်ကျေးကျွန်းစနစ်ကြောင့်ဒီကနေ့အချိန်မှာလူသန်းပေါင်း20ကျော်ဟာလူကုန်ကူးခံနေရဆဲဖြစ်တယ်။အဲ့ဒီလူသန်း20ဟာတခြားလူတွေလိုပဲလူသားတွေဖြစ်ကြပြီးတော့သူတို့မှာနာမည်တွေရှိတယ်မိသားစုတွေလည်းရှိကြမှာပဲဘလို့လူသားကမှခံနိုင်ရင်မရှိတဲ့အသက်ရှင်လျက်ငရဲကြတယ်လို့ဘဝမျိုးကိုသူတို့တွေခံစားကြဖို့အာရမတွန်းပို့ခံနေကြရသူတွေဖြစ်တယ်လို့ပြောဆိုသွားခဲ့ပါတယ်တရား3အဆင့် short ချခံခဲ့ရတဲ့မြန်မာနိုင်ငံကိုတော့ကလေးစစ်သားအုံပြုမှုအာရမလှဝပေးခိုင်းစေမှုရိုဟင်ဂျာမွတ်စလင်လို့နိုင်ငံတကာကခေါ်ဝေါ်တဲ့လူနည်းစုတွေပေါ်ဖိနှိပ်မှုတွေအဆုံးသတ်စေရေးပုံမို့လှုပ်ဆောင်ဖို့ရတွန်းအားပေးတဲ့အနေနဲ့အဆင့် short ချခဲ့တာဖြစ်တယ်လို့ထောက်ပြခဲ့ပါတယ်။ပြီးခဲ့တဲ့2015ခုနှစ်ကတော့မြန်မာနိုင်ငံကို TR2 စောင့်ကြည့်ခံနိုင်ငံတွေစီးရင်မှာထည့်သွင်းခဲ့တာပါ။အမေရိကန်မှာပြဋ္ဌာန်းထားတဲ့လူကုန်ကူးခံရသူများကိုအကာအကွယ်ပေးရေးဥပဒေပါအနိုင်ဆုံးစံနှုန်းသတ်မှတ်ချက်တွေကိုအပြည့်အဝမလိုက်နာပေမဲ့လည်းတည်တာတဲ့လှုပ်ဆောင်မှုတွေရှိနေတဲ့နိုင်ငံတွေကို TR2 အဆင့်မှာသတ်မှတ်ထားတာဖြစ်ပါတယ်။2015ခုနှစ်က TR3 အဆင့်သတ်မှတ်ခံထားရတဲ့ထိုင်းနိုင်ငံကိုတော့ဒီနှစ်မှာ TR2 အဆင့်ကိုတိုးမြင့်သတ်မှတ်ခဲ့ပါတယ်
။အီရတ်နိုင်ငံမှာကလေး9ယောက်အနက်1ယောက်ဟာတေဆုံခြင်းဒဏ်ရခြင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရခြင်းအတင်းကျပ်ခေါ်ဆောင်သွားပြီးလက်နက်ကင်အဖွဲ့တွေမှာတွတ်သွင်းခံရတာတွေလောက်ခံရဖို့အတွက်ဘေးအန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂကလေးသူငယ်ဆိုင်ရာအေဂျင်စီကပြောဆိုလိုက်ပါတယ်။အီရတ်နိုင်ငံမှာကလေးငယ်တွေဟာပြစ်ခတ်တိုက်ခိုက်မှုတွေကိုအယုံဆုံးခံရမယ့်အခြေအနေမှာရှိနေပြီးစဉ်ဆက်မပြတ်နဲ့ထပ်တလဲလဲပြစ်မှတ်ထားတာခံနေရတယ်လို့ UNICEF အဖွဲ့ရဲ့အီရတ်နိုင်ငံဆိုင်ရာကိုယ်စားလှယ်ကပြောလိုက်ပါတယ်။ UNICEF အဖွဲ့ရဲ့နောက်ဆုံးထုတ်အစီရင်ခံစာမှာပြီးခဲ့တဲ့2နှစ်ခွဲကာလအတွင်းမှာပြည်မြတလောက်ကိုကလေးငယ်90လောက်ဟာဖမ်းဆီးခေါ်ဆောင်သွားတာခံရပြီးတိုက်ခိုက်ဖို့စီခန်းခံရတာဒါမှမဟုတ်လိမ်မိုင်းဆိုင်ရာမတော်မတရားလုပ်ခံရတာတွေကြုံနေရတယ်လို့ဆိုပါတယ်။2014ခုနှစ်ကအီရတ်နိုင်ငံမြောက်ပိုင်းမှာပြန်ပေးဆွဲခံခဲ့ရတဲ့အဇစ်လို့ခေါ်တဲ့17နှစ်အရွယ်ယောက်ျားလေးရဲ့ပြောကြားချက်အရသူ့ကိုဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်ဘာသာရေးကျမ်းစာတွေနဲ့လက်နက်အသုံးပြုကင်တွဲပုံတွေကိုအတင်းကျပ်တင်ကြားပေးပြီးအရက်သားတွေပေါ်ရက်ဆက်ကြမ်းစုပ်တဲ့ပြစ်မှုတွေကျူးလွန်ပုံဗီဒီယိုတွေကိုလည်းကြည့်ခိုင်းတယ်လို့ပြောပါတယ်။ကလေးငယ်တွေကိုသူတို့ရဲ့နေအိမ်တွေ၊ကျောင်းတွေနဲ့လမ်းမတွေပေါ်ကနေဖမ်းခေါ်သွားတဲ့အချိန်တွေကအလွန်မဲဆိုးဝါးနေပြီးအချို့ကိုရာဇဝတ်မှုကျူးလွန်တဲ့ဂိုင်းအဖွဲ့တွေကပြုလုပ်တာဖြစ်ပေမဲ့အများစုကတော့ IS အဖွဲ့ကလုပ်ခဲ့တာဖြစ်တယ်လို့သူကပြောပါတယ်။
တူရကီနိုင်ငံအစ္စတန်ဘူလေစိတ်ကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့သူ၃ဦးဟာရုရှား၊ဥစ်ဘက်ကစ္စတန်နဲ့ကာဂျစ်စတန်နိုင်ငံတွေကဖြစ်တယ်လို့တူရကီတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဒီတိုက်ခိုက်မှုကို IS သွေးကြောအဖွဲ့ကလှုံ့ဆော်တာလို့တူရကီတာဝန်ရှိသူတွေကယုံကြည်ထားဆဲဖြစ်ပြီးတော့တိုက်ခိုက်သူတွေရဲ့နာမည်ကိုထုတ်မပြောဘဲဘုံခွဲတိုက်ခိုက်သူတွေဟာအင်္ဂါနေ့ကသူတို့ကိုသူတို့အသေးခံဘုံဖောက်မခွဲခင်အတာတုခ်နိုင်ငံတကာလေစိတ်ထဲကခီးသွားတွေနဲ့အလုသမားတွေကိုမောင်းမြန်တနတ်တွေနဲ့ပစ်ခတ်ခဲ့ကြတယ်လို့အာဏာပိုင်တွေကပြောဆိုခဲ့ပါတယ်။ဥရောပမှာတတိယမြောက်အသွာလာအသုံးပြုမှုအများဆုံးဖြစ်တဲ့ဒီလေစိတ်မှာဘုံဖောက်ခွဲမှုတွေကြောင့်သေဆုံးသူအရေအတွက်ဟာအခုခါ44ယောက်ရှိသွားခဲ့ပြီဖြစ်ပြီးတော့ဒဏ်ရာရသူကတော့230ကျော်ရှိပါတယ်။မနေ့ကြာတာပရင်းနေ့ကတော့အစ္စတန်ဘူမြို့မှာရှိတဲ့ရက်ကွက်3ခုက16နေရာကိုရဲတွေကဝင်ရောက်စီးနှင်ခဲ့ပြီးတော့ IS စစ်တွဲကြွအဖွဲ့နဲ့ဆက်ဆက်မှုရှိတယ်လို့မတင်ကြရသူ73ခုကိုဖမ်းဆီးခဲ့ပါတယ်။အခုအခါအစ္စတန်ဘူလေစိတ်နဲ့ဒီနှစ်အစောပိုင်းဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့ကလေစိတ်တွေတိုက်ခိုက်ခံရမှုတွေကြောင့်လေရင်တွေဘေးကင်းလုံခြုံရေးအတွက်စိုးရိမ်မှုတွေကနေအခုခါလေစိတ်တွေလုံခြုံရေးအတွက်ပိုပြီးတော့စိုးရိမ်မကင်းမှုတွေထပ်ပေါ်လာနေကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာကြာတာပရင်းနေ့ကရဲတပ်ဖွဲ့ရင်တန်းကိုတာလီဘန်အသေခံဘုံကားဘုံခွဲတိုက်ခိုက်ရေးသမားတွေကတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလုံခြုံရေးတပ်သား30သေဆုံးပြီးဒါဇင်နဲ့ချီပီတန်ရသွားပါတယ်။ရဲတပ်ဖွဲ့ဝင်တင်နန်းသားတွေနဲ့တင်နန်းဆရာတွေကိုတင်ဆောင်ထားတဲ့ရင်တန်းတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ပောက်ကွဲမှုတွေရှေ့စဉ်နောက်ဆင့်ဖြစ်ခဲ့တယ်လို့အာဖဂန်အရာရှိတွေကအတည်ပြုပြောကြပါတယ်။သေဆုံးဒဏ်ရာရခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကိုတယ်ဆောင်သွားတယ်လို့ကိုရိုင်းမြင်တွေ့ခဲ့သူတွေက VOA ကိုပြောပြခဲ့ပါတယ်။အာဖဂန်သမ္မတအရှရစ်ဂါဟာနီကအကြမ်းဖက်တိုက်ခိုက်မှုကိုလူသားအလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုတစ်ခုအဖြစ်ရှုံချလိုက်ပါတယ်။ရဲတင်နန်းသားတွေကိုအခုလိုပို့ဆောင်မှုဆုံးဖြတ်လှုပ်ဆောင်ခဲ့တာကိုစစ်စုံစမ်းစစ်ဆေးဖို့အတွက်ပြည်ထောင်စုဝန်ကြီးဌာနကိုအာဖဂန်သမ္မတကညွှန်ကြားလိုက်ပြီးပြက်ကွက်မှုတွေရှင်အေးအေးယူမယ်လို့လည်းကတိပြုလိုက်ပါတယ်။အသေးခံဘုံခောက်ဖောက်ခွဲတိုက်ခိုက်သူတွေဟာရာမဒန်ဥပုပ်လအပြီးအစ်ပွဲတော်ဆင်နွှဲဖို့အတွက်နိုင်ငံအလယ်ပိုင်းမာဒီယန်ဝါဒရစ်ပြည်နယ်ကနေကဘူးမြို့တော်ကိုဘတ်ကားတွေနဲ့ခီးထွက်လာကြတာဖြစ်ပါတယ်။ဘုံခွဲတိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်အဖွဲ့ကပြောခဲ့ပါတယ်။အသေးခံဘုံခွဲသမားတဦးကဖောက်ခွဲပစ္စည်းတွေတင်ထားတဲ့ကားနဲ့ရင်းနှင်းအတွင်းကိုဝင်တိုက်လိုက်တာဖြစ်တယ်လို့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကသတင်းတောက်တစီကိုပေးပို့တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
UAE ဘီရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
VOA American အသံကသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်။မြန်မာနိုင်ငံကို9ရက်ကြာခီးရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝန် M Shahira Head နဲ့မြန်မာနိုင်ငံသားရဲ့ဝန်ကြီးဒေါက်အောင်ဆန်းစုကြည်တို့ကြာတာပရင်းနေ့မနက်ပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံသားချစ်ကြည်ရင်းနှီးမှုအိမ်နီးချင်းကောင်းပီတာမှုပေါ်ခြေကန်တဲ့ဆက်ဆံရေးမျိုးနဲ့အပြန်အလှန်နားလည်မှုရေရှည်အကျိုးဖြစ်ထွန်းမှုတို့အတွက်နှစ်ဦးနှစ်ဖက်ပူးပေါင်းဆောင်ရွက်သွားကြဖို့တွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝန်ရှဟီဒါဟက်ဟာဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့အထူးကိုယ်စားလှယ်တော်အဖြစ်နဲ့ဗုဒ္ဓဟူးနေ့ကပဲမြန်မာနိုင်ငံကိုရောက်ရှိသွားခဲ့တာဖြစ်ပါတယ်။ဒါပြင်မြန်မာနိုင်ငံမှာဒီမိုကရေစီတောင့်တင်းခိုင်မာစေရေးနဲ့အလုံးပါဝင်တဲ့လူအတိုင်းဝိုင်းတစ်ခုတည်ဆောက်ရေးကြိုးပမ်းမှုတွေပေါ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အစိုးရအသစ်ကိုလေးစားဂုဏ်ပြုထားတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့စာအုပ်လည်းနိုင်ငံသားရဲ့အတွင်းဝန်ကဒေါက်တာဆန်းစုကြည်ကိုပေးအပ်ခဲ့ပါတယ်။ဒါပြင်လက်ရှိဖြစ်ပွားနေတဲ့ပြဿနာတွေအားလုံးကိုရိုးသားပွင့်လင်းစွာနှစ်နိုင်ငံပူးပေါင်းဖြေရှင်းကြဖို့အတွက်ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အဆင်သင့်ရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးရဲ့မှားကြားချက်တွေကိုနှွေးထွေးစွာတုံ့ပြန်ခဲ့ပြီးတော့တိုင်းရင်းသားပဋိပက္ခနဲ့ပတ်သက်လို့လည်းရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့စိန်ခေါ်ချက်တွေကိုအပြေရှားနိုင်ဖို့မြန်မာအစိုးရရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်တွေနဲ့အစိုးရအသစ်ကလှုပ်ဆောင်နေတဲ့ဆောင်ရွက်ချက်တွေကိုဒေါက်တာဆန်းစုကြည်ကပြောကြားခဲ့တယ်လို့ဒါကထွင်ပြသတင်းမှာဖော်ပြထားပါတယ်
နိုင်ငံသားအစိုးရတွေဟာအမေရိကန်ပြည်ထောင်စုကပေးအပ်တဲ့စီးရဲအကူအညီတွေရဖို့အတွက်ကလေးစစ်သားအသုံးပြုမှုကိုချက်ချင်းရပ်တန့်ဖို့လိုအပ်ချက်ကိုထည့်သွင်းပေးဖို့အတွက်လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကသမ္မတဥဘာမအစိုးရကိုတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့လူကုန်ကူးမှုနှစ်ပတ်လည်အစီရင်ခံစာမှာမြန်မာဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံ၊ Iraq, Nigeria, Rwanda, Somalia, တောင်ဆူဒန်၊ဆူဒန်၊ Syria နဲ့ Yemen နိုင်ငံတွေကိုကလေးစစ်သားအသုံးပြုမှုရှိတဲ့နိုင်ငံတွေဖြစ်ဖော်ပြပြီးတဲ့နောက်ကြာတာပရင်းနေ့က Human Rights အဖွဲ့ကအခု Right Watch အဖွဲ့ကအခုလိုထုတ်ပြန်လိုက်တာပါမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့အလားတူလူနည်းစုဝင်တွေအပေါ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမဟာမင်းကြီးရဲ့ အစီရင်ခံစာကိုမနေ့ကထုတ်ပြန်လိုက်တာနဲ့ပတ်သက်လို့လည်းလူ့ကွင်စောင့်ကြည့်အဖွဲ့ HRW ကကြိုဆိုတဲ့အကြောင်းထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေဟာနိုင်ငံမဲ့ဖြစ်မှုနဲ့လွတ်လပ်စွာရွှေ့ပြောင်းသွားလာခွင့်အပေါ်ပြင်းထန်စွာကန့်သတ်ထုတ်ချက်ခံရမှုစတဲ့အစိုးရရဲ့ဖိနှိပ်မှုတွေကိုဆက်ပြီးခံရပြီးမြန်မာနိုင်ငံမှာပြင်းထန်တဲ့အမျိုးသားရေးဝါဒီတွေခေါင်းထောင်လာတာကြောင့်ရိုဟင်ဂျာနဲ့အခြားသောမွတ်စလင်တွေပေါ်ခွဲခြားဆက်ဆံမှုနဲ့ချိန်ချောက်မှုတွေဆက်ပြီးဖြစ်နေတဲ့အကြောင်းနဲ့အာဏာပိုင်တွေကလည်းဒီကိစ္စတွေပေါ်အရေးတူဖြေရှင်းလိုခြင်းမရှိဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်။
နမကျော် Fox Magazine ကြီးရဲ့ကဘာပေါ်မှာဩဇာအကြီးမားဆုံးမျိုးသမီးတရားစင်မှာမြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်လည်းဒီနှစ်ပါဝင်ပြီးတော့အဆင့်26မှာရှိနေပါတယ်။ဒီနှစ်ရဲ့ထူးခြားချက်ကတော့ Fox Magazine ကြီးရဲ့ကဘာပေါ်မှာဩဇာအကြီးမားဆုံးအမျိုးသမီးများစင်ရင်မှာတရုတ်နိုင်ငံကအမျိုးသမီး၉ယောက်ပါဝင်လာတဲ့အတွက်တရုတ်နိုင်ငံလူမှုအတိုင်းဝိုင်းမှာအမျိုးသမီးတွေအရေးပါလာတာကိုပြသတဲ့လက္ခဏာတရက်အဖြစ်တွေ့ရပါတယ်။ဒါပေမဲ့လည်းအမျိုးသားတွေနဲ့တန်းတူအခွင့်အရေးရတဲ့အခြေအနေထိရောက်ဖို့ကတော့အချိန်အတော်ကြာစောင့်ရလဲအောင်မယ်လို့တက်ကြွလှုပ်ရှားသူတွေကပြောကြပါတယ်။
လွန်ခဲ့တဲ့6နှစ်ကအိန္ဒိယနိုင်ငံနယူးဒယ်လီမြို့ကအိမ်အနီးမှာကစားနေတဲ့ပြည်မီးဆွဲခံရတဲ့12နှစ်အရွယ်ကလေးငယ်ဆိုနီဘဂန်ဟာကြာသပတေးနေ့ကနယူးဒယ်လီမြို့မှာသူ့မိသားစုနဲ့ပြန်လည်ပေါင်းစည်းနိုင်ခဲ့ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနနာ channel ကိုရေးကောင်းတို့ကြီးညာသွားကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံဟာလူကုန်ကူးမှုစောင့်ကြည့်ခံ TR2 အဆင့်နံပါတ်1စီးရင်မှာ၄နှစ်ဆက်တိုက်ရှိနေခဲ့ပြီးအခုတတ်မှတ်ချက်အရ TR2 စီးရင်ထဲမှာထည့်သွင်းလို့မရတော့တဲ့အတွက်မြန်မာအစိုးရကိုတွန်းအားပေးတဲ့အနေနဲ့ TR3 အဆင့်ကိုချော့ချတတ်မှတ်လိုက်တာဖြစ်တဲ့ဆိုပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါတယ်။မနေ့ကထုတ်ပြန်ခဲ့တဲ့2016ခုနှစ်နိုင်ငံတကာလူကုန်ကူးမှုစီးရင်ခန်းစာမှာပါတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနကနေတည်တံ့ကြေညာချက်ထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။အကြောင်းစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင
်ဗျာ။မြန်မာနိုင်ငံကိုလူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံ TR3 အဆင့်3အဖြစ်ရှော့ချသတ်မှတ်လိုက်တာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဌာနခွဲရဲ့ပြောခွင့်ရအမျိုးသမီး Gabriel Price က VOA ကိုအခုလိုရှင်းပြပါတယ်။
The government of Burma continued to meet the criteria for Tier 2 watch lists during the April 1st, 2015 through March 31st.
အရှင်းခံစားရေးသားတဲ့ကာလဖြစ်တဲ့ April 1ရက်2015ကနေ March 31ရက်2016တွင်မြန်မာစိုးရဟာ Tier 2အဆင့်နဲ့စောင့်ကြည့်ခံဆင်းနဲ့မှာပဲဆက်ပြီးရှိနေတာပါ။ဒါပေမဲ့လည်းဒီလိုအဆင့်နဲ့စောင့်ကြည့်ခံဆင်းနဲ့မှာမြန်မာနိုင်ငံဆက်ပြီးရှိနေတာ၄နှစ်ဆက်တိုက်ကြာမြင့်လာတဲ့အတွက် American ပြည်ထောင်စုဥပဒေအရဒီအဆင့်မှာဆက်ပြီးထားလို့မရတာမို့TR3 အဆင့်3ဖြစ်ရော့ကျသွားတာဖြစ်ပါတယ်
။ဒါ့အပြင်ကြီးညာချက်မှာနေဆက်ဖြတ်ကျော်ပြီးလိန်ဖြော်ပြင်းရင်းနဲ့အလုသမားအတွက်လူကုန်ကူးတဲ့ယာဇဝိမှုတွေအ धिक ကျူးလွန်သူတွေကိုမြန်မာအစိုးရကစုံစမ်းစစ်ဆေးပြီးအရေးယူတာတွေကိုဇက်တိုက်လှုပ်ဆောင်ခဲ့ကြောင်းဖော်ပြထားသလိုကလေးစစ်သားစုဆောင်မှုအခြေအနေနဲ့ပတ်သက်ရင်လည်းမြန်မာအစိုးရဟာစစ်တပ်မှာအတင်းအဓမ္မစုဆောင်ခံရတဲ့ကလေးစစ်သားတွေကိုဖော်ထုတ်ပြီးစစ်မှုထမ်းအဖြစ်ကနေထွက်ခွင့်ပေးတာတွေကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လို့ကျူးလွန်သူတွေနဲ့ပတ်သက်လို့တော့မြန်မာအစိုးရရဲ့အရေးယူလှုပ်ဆောင်ချက်တွေဟာလုံလောက်မှုမရှိဘူးလို့ Gabriel Price ကပြောပါတယ်။
The Ministry of Defense punished 11 officers and 14 non-commissioned personnel for child soldiering offenses including through reprimands, fines or decrease in
ခလေးစစ်သားစုဆောင်တဲ့ပြစ်မှုကိုကျူးလွန်တဲ့အတွက်စစ်တပ်အရာရှိ12ဦးနဲ့အရာခံအချက်တပ်သား14ဦးကိုကာကွယ်ရေးဝန်ကြီးဌာနကနေဖော်ထုတ်ပြီးအရေးယူတာ၊ဒဏ်ငွေရိုက်တာ၊ပင်စင်လစာလျှော့ချတာမျိုးတွေအပါအဝင်အပြစ်ပေးအရေးယူခဲ့ပါတယ်။ဒါပေမဲ့လည်းဆိုးဝါးလာတဲ့ဒီခလေးစစ်သားစုဆောင်မှုကိုကျူးလွန်တဲ့ပြစ်မှုအတွက်ဒီအရေးယူမှုကမျှတမှုမရှိပါဘူး။အသက်အရွယ်ငယ်ရွယ်သူတွေကိုစစ်တပ်ထဲမှာလူသစ်စုဆောင်းမှုကိုဥပဒေအရတားမြစ်ထားသလိုအရာခံအကျက်တပ်သားတချို့ကိုစစ်တပ်ကအပြစ်ပေးနေတယ်ဆိုပေမဲ့အရတားပွဲစားတွေစစ်တပ်အရာရှိတွေကိုအရက်ဖက်တရားရုံးတွေကနေအမှုဖွင့်အရေးယူတာမျိုးမရှိပါဘူး
။ဒါ့အပြင်အတင်းအဓမ္မလှုပ်အားခိုင်းစေမှုကိုကျူးလွန်တဲ့အရတားအရာရှိတွေကိုအပြစ်ပေးအရေးယူဖို့2012ခုနှစ်ရက်ကြီးအုပ်ချုပ်ရေးဥပဒေဒါမှမဟုတ်အခြားတင့်တော်တဲ့ဥပဒေတွေကိုအာဏာပိုင်တွေဘက်ကအသုံးပြုခြင်းလုံးဝမရှိခဲ့ဘူးလို့လည်းကြေညာချက်မှာထောက်ပြထားပါတယ်။အခုလိုကလေးစစ်သားစုဆောင်မှုတွေဆက်ပြီးရှိနေသေးတဲ့မြန်မာနိုင်ငံကိုအမေရိကန်ပြည်ထောင်စုရဲ့စစ်ရေးအကူအညီပေးမဲ့အစီအစဉ်တွေမပြုတ်လုပ်ဖို့နယူးယောက်ခြေဆိုင် HRW နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတောင်းဆိုကြောင်းအဖွဲ့ရဲ့ကလေးခွင့်ရေးဆိုင်ရာညွှန်ကြားရေးမှူးဂျိုးဘက်ကာက VOA ကိုပြောပါတယ်။
The State Department every year issues a list of countries that are involved in the use of child soldiers. And Burma has been on the list every year since 2010. Because there's been a continuing problem with children
American နိုင်ငံသားရဲ့ဌာနကနေပြီးတော့ကလေးစစ်သားစုဆောင်းမှုတွေရှိနေတဲ့နိုင်ငံတွေရဲ့စည်ရင်းကိုနှစ်တိုင်းထုတ်ပြန်လာမှာမြန်မာနိုင်ငံဟာ2010ခုနှစ်ထဲကစပြီးတော့နှစ်တိုင်းဖော်ပြခံရပါတယ်။ဘာကြောင့်လဲဆိုတော့တက်မတော်ကနေကလေးတွေကိုတက်သားအဖြစ်ဆက်ပြီးတော့စုဆောင်းနေလို့ပါ။မြန်မာအစိုးရကကလေးစစ်သားစုဆောင်းမှုကာကွယ်ရေးဘိုင်းမှာအနည်းငယ်တိုးတက်အောင်လှုပ်ဆောင်ခဲ့တယ်လို့ကလေးစစ်သားတွေကိုလည်းစစ်တပ်ကနေပြန်ပြီးတော့လွှတ်ပေးလိုက်တာမျိုးတွေတော့ရှိခဲ့ပါတယ်။ဒါပေမဲ့လည်းဆက်ပြီးတော့စုဆောင်းနေသေးပဲဆိုတဲ့အချက်တွေလည်းရှိနေတာကြောင့်ဒီနှစ်အစီရင်ခံစာမှာမြန်မာနိုင်ငံဟာဆက်ပြီးတော့ပါနေတာပါ။ဒါကြောင့်2008ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ American ဥပဒေအရကလေးစစ်သားအသုံးပြုနေစေမြန်မာနိုင်ငံကို American အစိုးရကစစ်ရေးအကူအညီတွေပေးလို့မရပါဘူး။အနာဂတ်နိုင်ငံဆက်ဆံရေးမှာလည်းဒီကိစ္စကိုထည့်သွင်းပြီးစဉ်းစားပြီးတော့ကလေးစစ်သားစုဆောင်းမှုတွေရှိနေသမျှ American ဘက်ကစစ်ရေးအကူအညီမပေးဖို့ကျမတို့တောင်းဆိုပါရစေ။
2016ခုနှစ်နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာထဲမှာတော့ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွေမှာအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်ပေါင်း132,000နီးပါးလောက်ရှိနေပြီးသူတို့တွေဟာလူကုန်ကူးခံရမယ့်အန္တရာယ်တွေနဲ့ရင်ဆိုင်နေရတဲ့အခြေအနေမြင့်မားလာနေကြောင်းဖော်ပြထားပါတယ်ရှင်။
မင်းအင်ဂျင်ပြောပြသွားတာဖြစ်ပါတယ်။တစ်ဆက်တည်းပြောရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံကအခုလို TR3 အနေဆုံးအဆင့်စီးရင်ထည့်သွင်းခဲ့တာဟာအရင်တော့အချက်လက်ဟောင်းနေပေါ်မှာအခြေခံပြီးတော့ပြုလုပ်ခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်လိုက်ပါတယ်ဒါပေမဲ့လူကုန်ကူးမှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့အကြံပြုချက်တွေအတိုင်းမြန်မာအစိုးရကနိုင်ငံတကာနဲ့ပူးပေါင်းပြီးတော့ဆက်လက်ကြိုးပမ်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကဇွန်လ30ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးတော့ဖော်ပြထားပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြာသပတေးနေ့မှာထုတ်ပြန်လိုက်တဲ့နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာအရမြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုမှုနဲ့အဓမ္မလိုအားခိုင်းစင်မှုတိုက်ဖြတ်ရေးမှာရောရိုဟင်ဂျာမွတ်စလင်လို့နိုင်ငံတကာကခေါ်ဝေါ်သုံးဆွဲနေတဲ့လူနည်းစုတွေအပေါ်ဖိနှိပ်အုပ်ချုပ်တာတွေဆက်ဖြစ်နေတာအဆုံးသတ်ရေးပို့ပြီးလှုံ့ဆော်မှုတွန်းအားပေးတဲ့အနေနဲ့မြန်မာနိုင်ငံကို TR3 အနေဆုံးအဆင့်ထိရှော့ချလိုက်တာပါအမေရိကန်အစိုးရဟာအရင်ကအချက်လက်ဟောင်းတွေပေါ်အခြေခံပြီး TR3 အနေဆုံးစီးရင်တဲ့ထည့်သွင်းခဲ့တာသာဖြစ်တယ်လို့မြန်မာနိုင်ငံသားဝင်ကြီးဌာနအမြဲတမ်းအတွင်းမှာဦးအောင်လင်းကပြောပါတယ်
။ဒီဥစားကတော့ဘယ်လိုလဲဆိုတော့ခင်ဗျာမနှစ်တုန်းက2015ခုမှာဖြစ်တဲ့ဟာတွေကိုသူက2016ခုနှစ်မှာသူတို့ကထုတ်ပြန်တာပေါ့။ထုတ်ပြန်တယ်ဆိုတဲ့အခါကျတော့အာကျွန်တော်တို့2015ခုနှစ်မှာဖြစ်ခဲ့တဲ့ဟာကိုကျွန်တော်တို့ဒီဆိုရတာဝန်ယူတဲ့အချိန်မှာသူတို့ထုတ်တဲ့သဘောမျိုးဖြစ်သွားတာပေါ့။ဒီဥစားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဟိုစိတ်မကောင်းဘူး။ဥစားတွင်ကျွန်တော်တို့လှုပ်ရှားရှိတာကျွန်တော်ဆက်လုပ်မယ်။ဒီ TR3 နေပြီးတော့ကျွန်တော်တို့ကနေပြီးတော့ဒီလွတ်မြောက်ဖို့အတွက်ကိုကျွန်တော်တို့အမေရိကန်နိုင်ငံအပါအဝင်သက်ဆိုင်တဲ့အလဲအလုံးပူးပေါင်းဆောင်ရွက်သွားမယ်သူတို့ထောက်ပြနေတဲ့ဟာကိုကျွန်တော်တို့ကနေပြီးတော့သူတို့ကိုနားလည်အောင်ကျွန်တော်ရှင်းပြဖို့ဆောင်ရွက်ဖို့ရှိပါတယ
်တကယ်တော့မြန်မာနိုင်ငံဟာလွန်ခဲ့တဲ့6နှစ်တာကာလအတွင်း2015ခုနှစ်အထိ TR2 အဆင့်နှစ်ရဲ့စောင့်ကြည့်စည်းရင်းနိုင်ငံတွေတည်းရှိနေခဲ့တယ်လို့မြန်မာနိုင်ငံသားဝင်ရင်းဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်လူကုန်ကူးခံရသူတွေကိုအကာအကွယ်ပေးရေးဥပဒေ TVBA ပါအနေဆုံးစံနှုန်းသတ်မှတ်ချက်တွေကိုအပြည့်အဝမလိုက်နာသလိုလိုက်နာဖို့တည်တာတဲ့လှုပ်ဆောင်ချက်တွေလည်းမရှိတာကြောင့် TR3 အဆင့်တည်းထည့်ခဲ့ရတာဖြစ်ပါတယ်မြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုမှုရော့ကျအောင်လှုပ်ဆောင်နေတာနဲ့ပတ်သက်လို့ရန်ကုန်အမေရိကန်တိုင်ဝန်တာဝန်ရှိသူတွေကိုရှင်းပြခဲ့ကြောင်းအမြဲတမ်းအတွင်းဝန်ဦးအောင်နှင်းကပြောပါတယ်
ကလေးစစ်သားနဲ့ပတ်သက်ပြီးတော့ဒီနေ့ကတော့အမေရိကန်တိုင်းရင်းကတာဝန်ရှိတဲ့လူနဲ့ကျွန်တော်တို့တွေ့ပြီးပါပြီ။ကလေးစစ်သားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံကအရေးယူဆောင်ရွက်မှုတွေကိုကျွန်တော်ကျင့်တာအားရတယ်လို့သူတို့ပြောပါတယ်။သူတို့ဘက်ကနေပြီးတော့သူတို့ထောက်ပြစရာရှိတာကတော့အတင်းအဓမ္မခိုင်းစင်မှုနဲ့ပတ်သက်ပြီးတော့သူတို့ဘက်ကသိကျင်တဲ့ဟာလေးတွေရှိသေးတယ်လို့ကျွန်တော်တို့ပြောသွားပါတယ်။အဲဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့သူတို့နားလည်အောင်ကျွန်တော်တို့ရှင်းပြဖို့အစီအစဉ်ရှိပါတယ်။
အဲ့တော့ရခိုင်ပြည်နယ်ကမွတ်စလင်တွေကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရကဘယ်လိုကင်တွဲဆောင်ရွက်နေတယ်ဆိုတာမျိုးရောသူတို့ဘက်ကဆွေးနွေးတာရှိပါလား
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အမေရိကန်တိုင်ရင်းကတာဝန်ရှိတဲ့လူလာတွေ့ခဲ့တဲ့နေရာတော့ဒီကြပြောသွားတာမရှိပါဘူးရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့နိုင်ငံသားစစ်စီရေးတာဝန်ကတော့သူတို့မြင်သွားပါတယ
်မြန်မာနိုင်ငံကလူအများစုဟာထိုင်းနိုင်ငံဘက်ကိုလူကုန်ကူးခံရပြီးလူကုန်ကူးဂိုင်းတွေရဲ့အယောင်စာခံကြရပါတယ်အရင်က TR3 အနေဆုံးအဆင့်ရှိခဲ့တဲ့ထိုင်းနိုင်ငံကိုဒီနှစ်အမေရိကန်လူကုန်ကူးမှုအစီရင်ခံစာထဲမှာ TR2 အဆင့်နှစ်အထိတိုးပေးခဲ့ပါတယ်လူကုန်ကူးခံရသူအများအပြားရောက်သွားလေးရှိတဲ့မလေးရှားနိုင်ငံကိုလည်း2015ခုနှစ်မှာ TR3 အဆင့်တည်းထားခဲ့ရကဒီနှစ်မှာတော့ TR2 အဆင့်တည်းထည့်သွင်းတက်မှတ်လိုက်ပါတယ်ခင်ဗျာ
ကိုညံဝဲအောင်ဖြစ်ပါတယ်အခုလိုမြန်မာနိုင်ငံကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကလူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးတော့နှစ်ပတ်လည်အစည်းအဝေးခန်းစားမှာအဆင့်နှိမ်ဖော်ပြလိုက်တာဟာမြန်မာနိုင်ငံသားတွေလူကုန်ကူးခံရမှုအခြေအနေပိုပြီးတော့ဆိုးလာနေပြီးမြန်မာအစိုးရဘက်ကလည်းထိထိရောက်ရောက်ရေးယူဆောင်ရွက်နိုင်မှုမရှိဘူးဆိုပြီးတော့မြန်မာရွှေ့ပြောင်းရေးလှုပ်ဆောင်နေသူတွေကထောက်ပြကြပါတယ်လူကုန်ကူးမှုအစိုးဆုံးအဆင့်တက်မှတ်လိုက်တာကြောင့်မြန်မာနိုင်ငံအပေါ်ဘာတွေတက်ရောက်လာနိုင်မှာလဲဆိုတာကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားဝန်ကြီးဌာနကဒီကနေ့ကြာသပတေးနေ့ထုတ်ပြန်လိုက်တဲ့လူကုန်ကူးမှုဆိုင်ရာနှစ်ပတ်လည်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံကို TR3 အစိုးဆုံးနိုင်ငံအဖြစ်အဆင့်လျှော့ချလိုက်ပါတယ်။ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာမြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကိုတိုးမြှင့်ပေးခဲ့ပြီး၄နှစ်ကြာစောင့်ကြည့်ပြီးတဲ့နောက်တိုးတက်မှုမရှိခဲ့တဲ့အတွေ့အခုလို TR3 လူကုန်ကူးမှုအစိုးဆုံးနိုင်ငံအဆင့်ကိုပြန်ပြီးလျှော့ချလိုက်တာဖြစ်ပါတယ်။မြန်မာပြည်သူတွေလူကုန်ကူးခံရမှုအခြေအနေကပိုပြီးဆိုးဝါးလာတယ်လို့ထိုင်းခြေဆိုင်မြန်မာနိုင်ငံသားများကုညီစောင့်ရှောက်ရေးအဖွဲ့ကဦးကျော်တောင်းကပြောပါတယ်
။ပိုပြီးတော့ဆိုးလာပါတယ်ကျွန်တော်တနည်းတစ်ခါထုတ်တဲ့အစီရင်ခံစားကျွန်တော်တို့တာမန်အဖွဲ့စီတစ်တစ်ကလေးရဲ့ဒီ6လအတွင်းမှာကိုကုန်ရတဲ့နှစ်ကအတက်လူသရင်းကိုကျော်သွားပါပြီ။ပိုပြီးတော့ဆိုးဝါးလာနေပါတယ်။အထူးသဖြင့်ဘယ်လောက်ထိဆိုးလာလဲဆိုလို့ရှိရင်ဒီလိန်အလုသမားတွေပုံမှန်များပြလာတယ်။ငါးဖက်နေတွေပေါ်မှာလူတွေဒီတိုက်ပိုပြီးတော့များလာတယ်အခြားသောဒီဆောက်လုပ်ရေးလုပ်ငန်းအပေါင်းဝင်စိတ်ပျိုးလုပ်ငန်းတွေပါပါလုပ်ငန်းပေါင်းစုံတော်တော်များများမှာဒီထိုင်းနိုင်ငံအတွင်းမှာလူကုန်မှုခံရတာရှိပါတယ်အဲ့ဒါတွေကိုဖိဖိစီနေခြင်းဖို့အတွက်ကျွန်တော်တို့လည်းမနိုင်ဘူးမြန်မာဆိုရလည်းပဲဒီဖက်ကိုလာပြီးတော့မှဟိုထိထိရောက်ရောက်လောက်တာဒီနေ့ဒီရှိပြီးတော့မရှိသေးဘူးဗျဒါကြောင့်မို့လို့လူကုန်မှုကပို့ပြီးတော့မျောပြနေတဲ့သဘောရှိတယ်ဗျ
အမေရိကန်နိုင်ငံသားဝန်ကြီးဌာနကမြန်မာနိုင်ငံကိုလူကုန်ကူးမှုအစိုးဆုံးအဆင့်တက်မှတ်လိုက်တာကအနာလွှဲပြောင်းရယူထားတာလာပိုင်းမဲ့ရှိသေးတဲ့မြန်မာအစိုးရအတွက်တော့နောက်ထပ်ရင်ဆိုင်ရမယ့်အခက်အခဲတစ်ခုလည်းဖြစ်ပါတယ်။ဒီလိုအဆင့်နှိမ့်ချသတ်မှတ်ခံရတာကြောင့်မြန်မာနိုင်ငံတွင်းအလို့အကန့်အခွင့်အလမ်းတွေပိုပြီးရှားပသွားမယ့်အရေးစိုးရိမ်စရာဖြစ်တယ်လို့လည်းဥကြောတောင်းကထောက်ပြပါတယ်
။ဒီလိုလူကုန်ကူးမှုအစိုးဆုံးစည်းရုံးကိုဟိုသတ်မှတ်လိုက်တော့အပြင်ကျွန်တော်တို့တိုင်းပြည်ကထောက်လို့တဲ့အထေရှုပ်ဆက်ယုံတို့ဟိုကထွက်တဲ့အထေတွေနောက်တခြားသောကုန်ပစ္စည်းတွေကိုနိုင်ငံရခြားတွေကဝယ်ယူသုံးသပ်မှုမရှိဘူးဆိုတဲ့အချိန်ကမှအာမြန်မာနိုင်ငံသားတွေနဲ့အလောက်ကန်ခွင့်တွေပို့ပြီးတော့ရှားပါသွားမှာပေါ့အဲ့လိုတိုင်းပြည်ထဲမှာနေပြီးတော့အလောက်လိုလိုသမင်းစားရမယ့်အလောက်ကန်မရှိတော့တဲ့အခါမှာနိစ္စရနိုင်ငံတို့ရရလမ်းကြောင်းနဲ့ထွက်လာခြင်းဟာလူကုန်ကူးမှုကိုပို့ပြီးတော့ဖြစ်စေတဲ့တွန်းအားတစ်ခုဟိုအဖြစ်ပဲကျွန်တော်မြင်တယ်မြန်မာအာဒီမှာလူကုန်ကူးမှုတာစုနေနေရေးတက်ဖွဲ့တိပတ်ဖွဲ့တွေကအလောက်လာတာကြာပါပြီသို့တော့သူတို့တွေမှာနံပါတ်1ကလူဝင်အားနံပါတ်2ကငွေအားနံပါတ်3ကနည်းပညာနံပါတ်4ကအဲ့ဒီဟာပေါ့ကရိယာတွေပေါ့အထူးသဖြင့်အဓိကကျတာကတော့သူတို့မှာလွတ်လပ်ခွင့်နေတယ်အဆင့်ချင်းချင်းအဲဒီရေးတပ်ဖွဲ့အပေါ်ကနေပြီးတော့၃လချင်းလောက်ဖြတ်ကျော်နေရတာရှိတယ်ဒေးချက်ကလည်းမရှိဘူးလူအားလည်းနေတယ်ဗျာဆိုတော့လက်ရှိခင်းကြီးမျိုးနဲ့တော့မြန်မာတပ်ဖွဲ့အနေနဲ့လူကုန်ကူးမှုတာစီကိုဖိုင်ဖိုင်နဲ့နဲ့လုပ်နေတဲ့အနေအထားမျိုးတော့ကျွန်တော်မတွေ့ရဘူးဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2016ခုနှစ်အစည်းအခမ်းအနားမှာတော့မြန်မာနိုင်ငံဟာဆိုရင်အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေအတင်းအဓမ္မခိုင်းစေခံရမှုအမျိုးသမီးနဲ့ကလေးငယ်တွေလိင်လုတ်သားတွေအဖြစ်တရားမဝင်ကူးတန်းခံရမှုတွေပြည်တွင်းမှာရောပြည်ပမှာပါဖြစ်ပွားနေတယ်လို့ထောက်ပြပါတယ်အထူးသဖြင့်တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံတို့မှာမြန်မာနိုင်ငံသားတွေလူကုန်ကူးခံနေရတယ်လို့လည်းဖော်ပြပါတယ်ဒါအပြင်ရှမ်းပြည်နယ်ကချင်းပြည်နယ်တို့မှာလူပေါင်း2000ကျော်စစ်ကြောအိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့ရခိုင်ပြည်နယ်တွင်းကလူမှုအဝင်အဝိုင်းအတွင်းမှာလည်းဒေတာရင်းစီအုံးနဲ့ rubber cycling နေကြောက်စိမ့်တူဖော်ရေလုပ်ငန်းတွေမှာအတင်းအဓမ္မခိုင်းစေခံရမှုတွေရှိတယ်လို့လည်းထောက်ပြပါဗျ။ကလေးငယ်တွေဟာဆိုရင်လည်းလင်းလုတ်သားတွေအဖြစ်တရားမဝင်ကူးတန်းခံရတာတွေအကျွေးမဆက်နိုင်လို့အလုပ်စီခန်းခိုင်းနေရတယ်လို့လက်ဖက်ရည်ဆိုင်တွေစိုက်ပျိုးရေးလုပ်ငန်းစောင့်လုပ်ရေးလုပ်ငန်းတွေမှာတွေလည်းလုတ်ကင်နေကြရပြီးအိမ်ဘော်တွေအဖြစ်လည်းခိုင်းစေခံရတယ်လို့အစိုးရခန်းစာမှာဖော်ပြပါဗျ။ဒါအပြင်မြမတက်မတော်အရက်ဖက်လူကုန်ကူးသူတွေနေဆက်လုံးချုံရေးတက်တွေကတာဝန်ရှိသူတွေတိုင်းရင်းသားလက်နက်ကင်တက်တွေကလည်းကလေးစစ်သားတွေဆက်ပြီးစူးစောင်းနေစေဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2016ခုနှစ်လူကုန်ကူးမှုဆိုင်ရာအစည်းအဝေးခန်းစာကဖော်ပြထားပါတယ်ရှင
်မတ်တင်ကြီးထိုက်ပါခင်ဗျာအလားတူပဲမြန်မာနိုင်ငံရဲ့တည်ငြိမ်မှုအခြေအနေဟာသတိနဲ့စောင့်ကြည့်ရမယ့်အဆင့်မှာရှိနေစေဖြစ်တယ်လို့ကမ္ဘာနိုင်ငံတွေရဲ့တည်ငြိမ်မှုအခြေအနေတွေကိုစောင့်ကြည့်နေပြီးတော့ထုတ်ပြန်တဲ့ Fund for Peace အဖွဲ့ရဲ့2016ခုနှစ်အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်ပြီးခဲ့တဲ့နှစ်မြန်မာနိုင်ငံအတွင်းမှာကဏ္ဍတချို့မှာတိုးတက်မှုရှိပေမဲ့တခြားကဏ္ဍတွေမှာဆက်ပြီးတော့ကျဆင်းနေစေဖြစ်တယ်လို့အဲ့ဒီစောင့်ကြည့်ရေးအဖွဲ့ကပြောဆိုပါတယ်သတင်းအပြည့်စုံကိုကိုရဲကောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ကမ္ဘာနိုင်ငံတွေရဲ့တည်ငြိမ်မှုအခြေအနေကိုပြတဲ့ Fragile States Index အညွန်ငိမ့်ကိုအမေရိကန်ပြည်ထောင်စု Washington DC အခြေစိုက် Fund for Peace အဖွဲ့ကဇွန်လ25ရက်နေ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီအဖွဲ့ကနိုင်ငံပေါင်း188နိုင်ငံအတွက်စစ်တမ်းကောက်ယူခဲ့တာဖြစ်ပြီး2015ခုနှစ်ကမြန်မာနိုင်ငံရဲ့တည်ငြိမ်မှုအဆင့်28ရှိခဲ့ပေမဲ့အခု2016ခုနှစ်မှာတော့အဆင့်26ကိုကျသွားပြီးစောင့်ကြည့်ရမယ့်နိုင်ငံစီးရင်ထဲမှာပါဝင်နေပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ကအောင်မြင်မြင်ကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲကြောင့်နိုင်ငံရဲ့တရားဝင်ယက်တီမှုလို့ခေါ်တဲ့အညွှန်းငိမ့်မှာတိုးတက်လာခဲ့ပေမဲ့နိုင်ငံအနှံ့ရေကြီးရေပြန့်မှုတွေကြုံတွေ့ခဲ့ပြီးလူသေဆုံးမှုများပြားခဲ့တာနဲ့နိုင်ငံရဲ့စီးပွားရေးကိုထိခိုက်မှုရှိခဲ့တာတွေကြောင့်လူဦးရေရဲ့ဖိအားပေးခံရမှုလို့ခေါ်တဲ့အညွှန်းငိမ့်မှာကျဆင်းခဲ့ပြီးဒါတွေဟာ2016ခုနှစ်အတွက်အဆင့်တက်မှတ်ချက်ကျဆင်းခဲ့တဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ Fund for Peace အဖွဲ့ကညွှန်ကြားရေးမှူး Nate Hagen ကပြောပြပါတယ်
Looking at Myanmar's scores for this year, you can see that some of the scores worsened.
2016ခုနှစ်အတွက်မြန်မာနိုင်ငံရဲ့အညွှန်းကိန်းတွေကိုကြည့်မယ်ဆိုရင်နိုင်ငံအနှံ့ဖြစ်ပွားနေတဲ့ရေကြီးရေလျှံမှုတွေကြောင့်လူဦးရေရဲ့ဖိအားပေးခံရမှုကိုပြတဲ့အညွှန်းကိန်းအရအခြေအနေပိုဆိုးလာပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာဆက်ပြီးတော့ရှိနေတဲ့ဘာသာရေးအရကွဲပြားမှုတွေကိုတိမခံနိုင်မှုတွေကြောင့်လူလူရဲ့စုစည်းညီညွတ်မှုကိုပြတဲ့အညွှန်းကိန်းမှာလည်းပိုဆိုးလာပါတယ်။ဒါအပြင်နိုင်ငံတွင်းကပြည်သူတွေထွက်ခွာမှုနဲ့အုံနောက်ယိုစင်းမှုအခြေအနေကိုပြတဲ့အညွှန်းကိန်းကလည်းပိုဆိုးလာပါတယ်။ဒါတွေအားလုံးကတနင်္ဂနွေလုံးအတိုင်းအတာနဲ့တည်ငြိမ်မှုအဆင့်ကျသွားတဲ့အကြောင်းရင်းဖြစ်ပါတယ်။ဒါပေမဲ့လည်းဆယ်စုနှစ်များစွာအတွင်းပထမဦးဆုံးလွတ်လပ်တဲ့ရွေးကောက်ပွဲကိုကျင်းပနိုင်ခဲ့တာကြောင့်အစိုးရရဲ့တည်ဝင်ဖြစ်မှုကိုပြတဲ့အညွှန်းကိန်းမှာတိုးတက်လာပါတယ်။
2016ခုနှစ်အတွက် Fragile State Index အညွန်ငယ်အရာကမ္ဘာနိုင်ငံ188နိုင်ငံထဲမှာတည်ငြိမ်မှုအနည်းဆုံးဆိုမာလီယာနိုင်ငံကအဆင့်10ဖြစ်ပြီးတည်ငြိမ်မှုအရှိဆုံးဖင်လန်နိုင်ငံကအဆင့်198ဖြစ်ပါတယ်။မြန်မာနိုင်ငံဟာတည်ငြိမ်မှုအဆင့်သတ်မှတ်ချက်အရဒေသတွင်းနိုင်ငံတွေထဲမှာအနည်းဆုံးဖြစ်နေပေမဲ့နိုင်ငံတစ်နိုင်ငံရဲ့တည်ငြိမ်မှုဆိုတာဟာရှုပ်ထွေးပြီးနက်နဲတဲ့ကိစ္စဖြစ်လို့တနိုင်ငံနဲ့တနိုင်ငံကိုတည်ငြိမ်မှုအဆင့်အရနှိုင်းယှဉ်ကြည့်ုံနဲ့အခြေအနေမှန်ကိုမသိနိုင်တဲ့အကြောင်း Nate Hagen ကပြောပါတယ
် It's much more meaningful actually to look at individual indicator scores over time with
နိုင်ငံတနိုင်ငံထဲမှာပဲဒီနိုင်ငံရဲ့မတူညီတဲ့အညွှန်းကိန်းတွေအချိန်ကာလတစ်ခုအတွင်းဘလောက်ပြောင်းလဲလာတယ်လဲဆိုတာကိုကြည့်ပြီးတော့သုံးသပ်မယ်ဆိုရင်ပိုးပြီးတော့အဓိပ္ပာယ်ရှိပါလိမ့်မယ်။ဘာကြောင့်လဲဆိုတော့နိုင်ငံတနိုင်ငံမှာရှိတဲ့အခြေအနေနဲ့လိုအပ်ချက်တွေဟာတနိုင်ငံနဲ့တနိုင်ငံမတူကြပါဘူး။ဒါကြောင့်မို့အညွှန်းကိန်းတစ်ခုကနိုင်ငံတစ်နိုင်ငံရဲ့တည်ငြိမ်မှုအတွက်အရန်အရေးကြီးပေမဲ့တခြားနိုင်ငံတစ်နိုင်ငံအတွက်တော့ရေးကြီးခြင်းမှကြီးပါမယ်။ဒါကြောင့်မို့နိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံကိုအဆင့်နဲ့နှိုင်းယှဉ်ပြီးတော့သုံးသပ်တာမျိုးကျွန်တော်တို့အားမပေးပါဘူး။ဒေသတစ်ခုမှာဘယ်နိုင်ငံကအတည်ငြိမ်ဆုံးဖြစ်ပြီးဘယ်နိုင်ငံကတည်ငြိမ်မှုအနည်းဆုံးဖြစ်တယ်ဆိုတာမျိုးသုံးသပ်တာမျိုးတဲ့တစ်နိုင်ငံချင်းစီရဲ့အညွှန်းကိန်းတွေကိုနည်းနည်းကြည့်စေခြင်းပါလေ။တစ်နိုင်ငံချင်းစီမှာဘာတွေတိုးတက်မှုရှိခဲ့တယ်လဲဘလို့စိန်ခေါ်မှုတွေရှိနေတယ်လဲဆိုတာမျိုးကိုကြည့်ပြီးသုံးသပ်မှသာစင်ဆက်မပြတ်အကျိုးဖြစ်ထွန်းတဲ့တည်ငြိမ်မှုမျိုးဖြစ်လာဖို့အဖြေရှာနိုင်မှာဖြစ်ပါတယ
်မြန်မာနိုင်ငံတည်ငြိမ်မှုရှိဖို့အတွက်သဘာဝဘေးအန္တရာယ်ကြာရောက်တဲ့ဒေသတွေပြန်လည်ထူထောင်ဖို့အနာဂတ်မှာကြာရောက်လာနိုင်တဲ့အရေးပေါ်အခြေအနေတွေအတွက်ကြိုတင်ပြင်ဆင်ဖို့ဘာသာရေးနဲ့လူမျိုးရေးကွဲပြားမှုတွေပေါ်တီးခတ်နိုင်စွာတိုးတက်လာဖို့ကာလရှည်ကြတဲ့ငြိမ်းချမ်းရဖို့နဲ့ပြည်သူကိုကိုစားပြုတဲ့အစိုးရတင်မြောက်နိုင်ခဲ့တာလိုမျိုးရရှိပြီးသားအောင်မြင်မှုတွေကိုဆက်ထိန်းထားနိုင်မှုစတာတွေလိုအပ်တယ်လို့ Fund for Peace အဖွဲ့ကသုံးသပ်ထားပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာ VOA American တန်ရဲ့ဇူလိုင်လ1ရက်နေ့တောက်ကြနေမယ့်ပိုင်းအစီအစဉ်တွေကိုပုံမှန်ထုတ်လွှင့်နေတဲ့အတန်လိုင်းတွေအပြင်လိုင်းဒိုမီတာ50 kHz 5995လိုင်းလံမီတာ190 kHz 11905တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ကားစာနဲ့အတူအပတ်စဉ်ကျန်းမာရေးကဏ္ဍမှာဆိုရင်တော့
လာမယ့်ဇူလိုင်လအထက်မှာစပြီးတော့ဒီကလေးတွေအားလုံးကိုထိုးပေးနေတဲ့အမျိုးသားကာကွယ်စစ်တပ်စီမံချက်ထက်မှာကာကွယ်ရေးအသစ်တစ်မျိုးအနေနဲ့ဒီပြင်းထန်ဆုတ်ရောက်ရောဂါပိုးကာကွယ်ဆေးကို
ဒါကတော့စစ်တပ်ကစူတီရဲ့အငင်းစားပမောက်ခါလေးဖြစ်တဲ့ဆရာဝန်ကြီးဒေါက်တာစောဝင်းပြောဆိုသွားတာဖြစ်ပါတယ်ကျမ ਈ ကနမှာအပြည့်စုံကိုနားဆင်ရမှာပါဒါနဲ့အတူနေဆက်ဒေတာအခြေဆက်တဲ့တိုင်းရင်းသားသတင်းတောက်တွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုလည်းမကြခင်မှာနားဆင်ကြရဖို့ရှိပါတယ်အခုတော့အဲ့ဒါတွေထုတ်လွှင့်မဲ့ပြီးခင်အရင်ဆုံးနားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်မှာ American Indian အတုံးလုံးနဲ့ပတ်သက်ပြီးတော့ဒေါ်လာလက်တန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီကိမ်းတဲ့ကျင်ပြမယ် idiom အသုံးကတော့
sell like hotcakes
ဖြစ်ပါတယ်ဆာလုံးပေါင်းက S E L L sell ကရောင်းတာ L I K E like ကတူတာ H O T hot ကပူတာ C A K E S cakes ကကိမှုတွေဆိုတော့စပိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပူနွေးနွေးရှိတဲ့ကိမှုတွေကိုရောင်းရတာပေါ့ရှင်။ idiom ဆိုတဲ့သဘောပိုက်ဒီပဲကတော့ဒီနေရာမှာရှင်းတယ်လို့ဆိုနိုင်ပါတယ်။အစားအစာဆိုပူနွေးနွေးလည်းဖြစ်ကိမှုလည်းဖြစ်ရင်လူတွေဘယ်လောက်သေကြမလဲဆိုတာသောရရှိများစဉ်းစားပဲကြည့်နိုင်ပါတယ်။ဒါကြောင့်လက်မလဲနိုင်အောင်ရောင်းရတယ်။ရောင်းလို့တောင်မလောက်ဘူး။လူကြိုက်များတယ်။အယောင်တိတ်ကိုသွက်တယ်။အားပီးသူတွေများတယ်ဆိုရင်ဒီ idiom ကိုရည်ညွှန်းသုံးလို့ရပါတယ်။ဒါကတော့ကိမှုရဲ့လို့မှမဟုတ်ပါဘူး။ဘာပစ္စည်းမဆိုအယောင်ကောင်းရင်လက်မလဲအောင်ရောင်းရင်ဒီ idiom ကိုသုံးနိုင်တာဖြစ်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George Grope ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Apple Company's iPhones are selling like hotcakes in China. The sales have almost doubled since last year.
Apple Company ကထုတ်တဲ့ iPhone တွေဟာတရုတ်ပြည်မှာအယောင်သိပ်ကိုသွက်နေတယ်။ဒီကရင်နှစ်ထည့်ဆိုင်ရင်အခုဆိုနှစ်ဆနီးပါးပိုရောင်းရတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Apple Company's iPhones are selling like hotcakes in China. The sales have almost doubled since last year.
ပစ္စည်းတစ်ခုခုအစားအစာတစ်ခုခုအယောင်ရသိပ်ကိုတွက်နေတယ်ဆိုရင်ဘယ်လိုပြောမလဲ
Sell like hotcakes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကရင်မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒါကတော့ဒေါ်လာလက်တန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာပူချချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါတော့မယ်အရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုနားဆင်ရပါမယ်ပြင်းထန်တဲ့အဆုတ်အေးမိသို့မဟုတ်အဆုတ်ရောင်ယောဂါပူကာကွယ်ဆေးတည်ခြင်းကာကွယ်နိုင်တဲ့ဘက်တီးရီးယားပိုးမှောက်ကာကွယ်ဆေးဘာကြောင့်အခမဲ့ထိုးပေးတင်ပါတယ်မြန်မာနိုင်ငံမှာအခမဲ့ထိုးပေးတဲ့အမျိုးသားကာကွယ်ရေးစီမံချက်ထဲမှာဒီဘက်တီးရီးယားပူကာကွယ်ဆေးကိုဒီကနေ့ဇူလိုင်လ1ရက်နေ့မှာစပြီးတော့ထိုးပေးတော့မှာဖြစ်ပါတယ်ကာကွယ်ဆေးကိုတခြားပုံမှန်နဲ့အခမဲ့ထိုးပေးနေတဲ့ကာကွယ်ဆေးတွေနဲ့အတူ2လ4လ6လအရွယ်ကလေးတွေစေယုံနဲ့ကြီးလက်ကျန်းမာရေးဌာနတွေမှာပုံမှန်ထိုးပေးတော့မှာဖြစ်ပါတယ်။ဒီကာကွယ်ဆေးရဲ့အကျိုးကျေးဇူးတွေကိုတစ်ချိန်နဲ့မိမိကလေးအတွက်အန္တရာယ်ကြီးတဲ့ရောဂါမျိုးစုံကိုကာကွယ်ပေးနိုင်တယ်လို့စိတ်ဝင်နေတဲ့အတွက်လည်းထိရောက်မှုပုံမှန်များစီပါတယ်။ဒီအကြောင်းကိုကလေးအထူးကုနဲ့စေတက္ကသိုလ်တက်ကလေးကျန်းမာရေးပညာဌာနအငြိမ်းစားဌာနမှူးဖြစ်တဲ့ပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคปมคดรสวัสดิ์ครับเราတို့ဒီအမျိုးသားကာကွယ်ဆေးထိုးစီမံချက်ထဲမှာဒီကာကွယ်ဆေးအသစ်တစ်ခုအနေနဲ့ပေါ့ကလေးငယ်တွေမှာအဖြစ်များပြီးတော့သိစက်မှုကိုလည်းဖြစ်စေတဲ့အဆုတ်အေးမိဒါမို့အဆုတ်ရောင်ယောဂပိုးဒီပြင်းထန်တဲ့ယောဂပိုးအတွက်ပေါ့ဆရာเนาะကာကွယ်ဆေးအသစ်တစ်မျိုးထည့်ပြီးတော့ထိုးဖို့အစီအစဉ်ရှိတယ်လို့ကြားပါလားဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းစာပြီးရှင်းပြပေးပါလား
ဟုတ်ပါတယ်ကျွန်တော်တို့ကဒီလာမယ့်ဇူလိုင်လအထက်မှာစပြီးတော့ဒီကလေးတွေအားလုံးကိုထိုးပေးနေတဲ့အမျိုးသားကာကွယ်ဆေးထိုးစီမံချက်ထဲမှာကာကွယ်ဆေးအသစ်တစ်မျိုးအနေနဲ့ဒီပြင်းထန်ဆုတ်ရောက်ယောဂပိုးကာကွယ်ဆေးကိုစတင်ပြီးထိုးပေးတော့မှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာ ဒီဆေးရဲ့အာနိသင်ပေါ်ဆရာနော်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းရှင်းပြပေးပါလား
ဒီဆေးရဲ့ရှေးကောက်အပြင်ပြောရရင်တော့ဒီပင်ထန်ဆုပ်အောင်ယောဂဘုကာကွယ်ဆေးပေါ့နော်အင်္ဂလိပ်လိုကတော့ pneumococcal conjugate vaccine လို့ခေါ်ပါတယ်ဒီ pneumococcal ဆိုတဲ့ယောဂဘုပေါ့ဗက်တီးရီးယားဘုဟာဒီနှစ်လနေ၅နှစ်လောက်တွင်ဖြစ်တဲ့ဗက်တီးရီးယားဆုပ်အောင်ယောဂဘုတွေရဲ့တဝက်လောက်ကဒါကြောင့်ဖြစ်တယ်အဲ့လိုပဲအုံနောက်မေးအောင်ဖြစ်တာရဲ့သုံးပုံပုံလောက်ကလည်းဒီပိုးကြောင့်ဖြစ်ပါတယ်အဲ့တော့ဒီဆိုအေးမီယောဂဆိုတာလည်းတော်တော်လေးအဖြစ်များတဲ့ယောဂဖြစ်တယ်အုံနောက်မေးအောင်ကြတော့လည်းအဖြစ်မများတော့လည်းအနည်းများတဲ့ယောဂဖြစ်တော့ဒီယောဂပိုးဒီကလေးတော်တော်များများအတွက်အနည်းရှိတဲ့ပိုးပါဒီပြင်သူကဘာယောဂတွေဖြစ်စေနိုင်လဲဆိုတော့အာဒီရောက်နေဒီလိုရှိရင် sinusitis လို့ခေါ်တဲ့ဒီထိတ်ခန်းနာဖြစ်ခြင်းပေါ့နော်ပြီးရင်အရေပြားမှာနာရီဖြစ်တဲ့အယိုးရောင်နေပေါ့နော်အယိုးယူရင်ချင်ဒီယူရင်ပိုးဝင်နေပေါ့ဒါတွေလည်းဖြစ်စေနိုင်ပါဘူးဒီစီးထိုးလိုက်ရင်တော့ကလေးရဲ့ဒီပြောင်းနှုန်းရောယောဂဖြစ်ပါမှုတော့တော်တော်ကျသွားစရာရှိပါ
ဟုတ်ကဲ့အခုလို့ဒီအကျိုးကျေးဇူးတွေများတယ်လို့ပြောမှာပါဆရာနော်တခြားအကျိုးကျေးဇူးတွေရောရှိသေးလားဆရာကြီး
တခြားအကျိုးကျေးဇူးကတော့ကျွန်တော်ခုနပြောခဲ့သလိုရေပြားမှာနာဖြစ်တာတို့အဆုတ်အနိဒီနားရောင်တာပေါ့နော် otitis media ကနားလေးတွားနိုင်တယ်လေအဲဒီနားရင်နားပြည်ယူတာတို့ဒီတော့ကျတော့ဒီအယိုးရောင်တာဒါတွေဘာကောက်ပဲပြပါလ
ားဟုတ်ကဲ့ဆရာတစ်ချိန်တည်းပဲဆရာအခုလိုအကျိုးရှိတော့လည်းပဲပေါ့နော်မိဘတွေအနေနဲ့တော့တခါတလေဒီကာကွယ်ဆေးထိုးတော့လည်းပတ်သက်ပြီးတော့ဟိုရေမှုရအဖြစ်ပေါ့ဆရာရေဟိုစိုးရင်တက်ကြရတယ်အဲ့တော့ဒီကာကွယ်ဆေးနဲ့ပတ်သက်လို့ရောဆရာစိုးရင်ရတဲ့အနေအထားတကယ်ရောရှိလားဆရာ
မှန်တော့ဒီကာကွယ်ဆေးတွေကအင်မတန်ကိုအနေခင်းတဲ့အရာတွေဖြစ်ပါကာကွယ်ဆေးတွေကပုံမှန်အဖြစ်တော့ဒီယောဂပုံမှန်ကိုပြောင်းအောင်လုပ်ပြီးတော့ဆေးထိုးပေးတာပေါ့နော်ယောဂပြောင်းဆောင်ဖြစ်စေတာပေါ့ကျွန်တော်ခုတုံးမဲ့ကာကွယ်ဆေးဆိုလဲဒါ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အနေနဲ့စီစစ်ပြီးတော့အနေကင်းရှင်းချောင်းထောက်ခံရပြီးသားဆေးဖြစ်ပါတယ်။အမှန်တော့ဒီဆေးမျိုးကိုပြင်ပဆေးခန်းတွေမှာမိမိစီစစ်နဲ့ဝယ်ပြီးထိုးနေတာကြာပြီပေါ့နော်။အဲ့ဒါတော့တတ်နိုင်တဲ့လူတွေမှာပေါ့။အဲ့ဒီမှာဆိုတော့တစ်ခါထိုးရင်3,000လောက်ကျပါတယ်။အဲ့တော့ဒီပြင်ကုန်ကြေးနေဆိုတော့3ခါထိုးရင်လည်း3,000လောက်ကျတော့ပေါ့။အဲ့ဒီဆေးမျိုးစားပါပဲဒီကုမ္ပဏီရပဲဒါပေမဲ့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့တို့ကာဘီလို့ခေါ်တဲ့ဘေးဗယ်မီလင်နာဂိတ်ဖောင်ဒေးရှင်းရပါတော့သူတို့ထုတ်ထားတဲ့ဖွဲ့စည်းရတော့ဈေးသက်တအောင်သူတို့ဝယ်ပြီးတယ်ပေါ့နော်ဒါပြင်ဒီဈေးရဲ့အနိတင်ရောပါဝင်မှုရောဒီအပြင်မှာထိုးပေးတဲ့ဈေးနဲ့အတူတူပါပဲ
ဟုတ်ကဲ့ဆရာအခုလိုဒီအကျိုးကျေးဇူးလက်ရှိတဲ့အနေနဲ့ကင်းတဲ့ဆိုတဲ့နေရာမှာမထိုးရမယ့်အနေအထားမျိုးရောရှိလားဆရာ
မထိုးရမယ့်အနေအထားတော့တိတ်မရှိပါဘူးဥပမာဈေးတိုင်းပေါ့နော်ဈေးတိုင်းနဲ့မှဒီသူထဲမှာပါတဲ့ပစ္စည်းတစ်ခုနဲ့မတည့်တာတွေးမတည့်ရတာဖြစ်တာတော့တစ်သိန်းတယောက်တန်းတယောက်ပေါ့နော်တော်တော်များများဖြစ်ခဲ့ပါတယ်အဲ့လိုဖြစ်တဲ့အခါဆိုရင်တော့နောက်တစ်ချိန်ထိုးလို့မရဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကခုဒီဆီယမားတွေတင်ပြီးသားတော့တော်တင်ပြားတယ်ပေါ့နော်အလေအလတ်ပြားတယ်အသိပြင်းပြင်းထန်ထန်ပြားတယ်ဆိုလို့ရှိရင်ခဏမထိုးဘဲနဲ့နောက်မှဆေးဆိုင်မီထိုးအဲ့ဒီလိုတော့တင်ပြထားပါတခုကျွန်တော်ရှင်းပြနေတာဘာလို့ဆိုတာထိုးစေဖြစ်ပါအဲ့တော့ကျွန်တော်တို့ကခု2လ4လ6လဆိုတဲ့ခါမှာ2လမှဆိုကျွန်တော်ထိုးစေရလမ်းမမထိုးရဲ PCG ပါတယ်ပြီးတော့တစ်ဖက်က9မျိုးဆက်ကျွန်တော်ထိုးပါတယ်တစ်ဖက်ကဒီအခုပြင်းထန်ဆွေရောင်ကာကွယ်ဆေးထိုးမယ်ဆိုတော့3လုံးထိုးရတယ်ပေါ့လေးလာမှဆိုလို့ရှိရင်တော့ကျွန်တော်ကတစ်ဖက်ကဒီ9မျိုးဆက်ထိုးရမယ်နောက်ဒီဘယ်ဘက်မှာကျွန်တော်က IPV လို့ခေါ်တဲ့ပိုလီယိုထိုးဆေးတစ်လုံးရယ်အခုထိုးရဲပြင်းထန်ဆွေရောင်ကာကွယ်ဆေးဆိုတော့နှစ်ချက်ထိုးရမှာပေါ့နော်ဒီ6လမှာတော့2မျိုးပဲပါတော့မယ်ဒီပြင်းထန်ဆွေရောင်နဲ့9မျိုးဆက်နဲ့ပေါ့နော်အဲ့တော့တဘာဝအဖြစ်တော့မိဘတွေကဆေးတွေအများကြီးထိုးရရင်နည်းနည်းလေးကလေးတွေအတွက်ဆိုရင်းနာရှိနိုင်တာပေါ့နော်လာသားရွယ်တွေပေါ့မှတော့ဒီနေရာတွေကဒီနိုင်ငံတကာမှာလည်းဒီလိုပဲကျင့်သုံးနေပါတယ် UK တို့ USA တို့လို့ဒီပုံပြမီနိုင်ငံတွေမှာလည်းဒီလိုပဲထိုးပါဒီကာဝယ်ဆေးတွေကိုတစ်ပြိုင်နက်တည်းနဲ့အများကြီးထိုးလို့ရပါဘူးအဲ့တော့ထိုးရတော့နည်းနာတယ်ဆိုတော့လောက်အပြင်လည်းမိဘမှာလည်းသက်သာသွားတယ်ဒီချိန်တုန်းကတော့ကျွန်တော်တို့အမျိုးဆုံးရသွားတော့ဆီယမားတွေပေါ့နော်ထိုးပေးတဲ့ဆီယမားတွေရဲ့လုံငန်းဆောင်ရွက်မှုကလည်းတော်တော်လေးပိုပြီးတော့ထိရောက်မှုရှိသွားတယ်ပေါ့နော်ဆိုတော့အဲဒီ normal solution တော့ကျွန်တော်တို့မှာပါပြဿနာရှိတယ်ဆိုတော့ဒီကာကွယ်ဆေးတွေ2လ4လ6လထိုးပေးတယ်ဆိုရင်2လမှမှရောက်တရားလာထိုးရင်4လကျတဲ့ခါကျ90ဖြစ်သွားတယ်6လကျတော့80ဖြစ်သွားတယ်စသဖြင့်နောက်ပိုင်းချိန်တွေမှာထိုးဖို့နဲ့မှုပြက်ကွက်တာတွေတွေ့နေရပါတယ်အဲ့တော့ဒီလိုဒီကိန်းနဲ့တည်းမှာထိုးဆေးကို2မျိုး3မျိုးထိုးပေးခြင်းအပြင်လည်းကလေးရောနည်းနည်းလေးပုံနာတော့ပေါ့နော်သို့တော့နောက်တစ်ချိန်ပြန်ထိုးရင်လည်းနောက်လာမှထပ်ထိုးတော့လည်းနာမှာပဲပေါ့နော်အဲဒါကြောင့်မို့ကျွန်တော်တို့ကအကျိုးရှိတဲ့အလုပ်ရတစ်ခုဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအကျိုးရှိတဲ့ဆေးဘောနော် ဘယ်ရက်ဘယ်နေရာတွေမှာဆရာကြီးတကယ်မိဘတွေနဲ့တက်ကလေးတွေကိုထိုးပြီးလို့ရတယ်ဆရာကြီ
းအခုကတော့ကျွန်တော်ကဒီဇူလိုင်လ၁ရက်နေ့ကစပြီးတော့ဒါကိုစတင်ပြီးထုံးနှံပြီးတော့မှာပေါ့နော်ဒီအမျိုးသားကာဝေးတူစီစဉ်မှာထည့်ထုံးမှာအဲ့တော့ဆရာမတွေနေနေပေါ့သူနာရီသားပေါ့ဆရာမတွေဂျမိုက်ဌာနအောက်မှာရှိတဲ့ဌာနတွေနောက်ပါဆွေးရုံနေမှာကာဝေးသေးထူတဲ့နေရာတွေရှိပါတယ်ဌာနတွေရှိပါအဲ့တော့သူသူဆရာမတွေကတော့အိမ်နိုင်ရာကိုသွားထိုးတော့အဲ့လိုထိုးတဲ့ဟာတွေကိုကျွန်တော်ကကလေးအသက်၂လ၄လ၆လပြည့်တဲ့ဒီရဲ့ကလေးတွေကိုထိုးပေးမှဖြစ်ပါနောက်ပြီးတော့လည်းအခုတော့ဒီပြည်သူ့ဂျမိုက်ဦးစီးဌာနနဲ့ကျေးလက်ဂျမိုက်ဌာနတွေမှာအများအားကာဝေးသေးထိုးပေးတယ်ပေါ့နော်ငယ်လည်းမသွားဘဲနဲ့ဒီနေ့ဒီရက်မှာဒီနေရာလာထိုးလို့ရတယ်ဆိုတော့ဌာနမျိုးတွေဖွင့်ဖို့လည်းရှိပါတယ်နောက်ပြီးတော့ဆေးရုံတွေပေါ့ဒီမှာရှိတယ်ခရိုင်ဆေးရုံမြို့နယ်ဆေးရုံတိုင်းဆေးရုံပေါ့ဒါလေးမှာဆေးရုံတရာလောက်မှာပေါ့နော်ကျွန်တော်ကဒီကာဝေးသေးထိုးပေးတဲ့ fix post လို့ခေါ်တဲ့ဒီထိုင်ကာဝေးသေးတို့လုပ်ငန်းတွေလုပ်ဖို့တည်းလဲစီစဉ်ထားပြီးဖြစ်ပါအဲ့တော့အဲ့နေရာတွေမှာလည်းထိုးလို့ရမှာပါဆက်နဲ့ကာဝေးသေးလည်းထိုးလို့ရမှာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တဲ့ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့စနေညတရိပ်လီလိုင်းအစီအစဉ်မှာဗားရီဆွေးနွေးမယ်ဆိုတဲ့အကြောင်းအရာကိုအတည်ပြုခြင်းပါတယ်ခင်ဗျာ
ဆေဗင်ဒေးသတင်းစာမှာရေးသားဖော်ပြခဲ့တဲ့သတင်းတစ်ပုဒ်အကြောင်းသတင်းစာကိုစစ်တပ်ကအမှုဖွင့်တရားစွဲဖို့ကြိုးစားခဲ့ပါတယ်နှစ်ဖက်ညှိနှိုင်းပြီးတဲ့နောက်ဆေဗင်ဒေးသတင်းစာကအစိုးရပိုင်သတင်းစာတွေကနေတက်မတော်သူပန်ကြားလွားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတပ်ဖက်ကလည်းတရားစွဲထားတာကိုပြန်ရုပ်လိုက်ပါတယ်7 day ရဲ့သတင်းရေးသားချက်မှာတက်ကတရားဆွဲရလောက်အောင်ဘာရီများမှားယွင်းသွားပါသလဲဘလောက်ထိထိခိုက်နေတာတော့ကြောင့်တရားဆွဲတဲ့ဒီဖြစ်ရတာပါလဲပြည်သူရဲ့နားမျက်စိဖြစ်တဲ့သတင်းမီဒီယာဟာတက်နဲ့ပတ်သက်ရင်လက်ရှောင်ပြီးဘာမှမပြောမရေမထုတ်လွှင့်မှုထပ်ပြီးသတိပေးလိုက်တာပါလားဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံမှာဆက်ပြီးချင်းချောက်ခံနေရစေပဲလို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအခုလာမယ့်စနေညဒိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပေါင်းဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က13923255 4အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပေါင်းဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေညတိုက်ရိုက်လေးလိုက်မှာပေါင်းဝင်ဆွေးနွေးလို့သူတွေ VO ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းပါတယ်။အခုတော့တိုင်းရင်သတင်းလွှာအစီအစဉ်ဘက်ကိုလှည့်အောင်ပါ VNI အဖွဲ့ဝင်နဲ့ရဒေတာကသတင်းတောက်တွေစူးစီးတင်ပြထားတာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့ရဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါ BNY နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့ NC လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တို့ဟာ27ရာစုပင်လုံညီလာခံအတွက်တွေ့ဆုံခဲ့ကြပါတယ်ကချင်ခရိယံအသင်းတော်ခေါင်းဆောင်တွေကလည်းအမေရိကန်အစိုးရအဖွဲ့ဝင်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်ဆိုတာနဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီကနေကချင်ပြည်နယ်ဒေသအတွင်းလူ့ခွင့်ရေးအခြေအနေတွေကိုလေ့လာခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင့်။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ27ရာစုပင်လုံညီလာခံအတွက်နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့တနိုင်ငံလုံးအဖြစ်ခတ်ရက်စေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကင်တိုင်းရင်သားခေါင်းဆောင်တွေနဲ့နေပြည်တော်မှာတွေ့ဆုံကြပါတယ်။ဇွန်လ28ရက်နေ့ကတွေ့ဆုံကြတာပါ။အိမ်မက်တွေနဲ့ဖြစ်ချင်တာတွေကိုဆွေးနွေးနေမဲ့အစား27ရာစုပင်လုံညီလာခံမှာလက်တွေ့ကြမဲ့အလို့ဖြစ်ရမယ်။ဒါမှစုပေါင်းအဖြေထွက်မယ်လို့ဆွေးနွေးပွဲမှာဒေါက်အောင်ဆန်းစုကြည်ကပြောကြားသွားပါတယ်။ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကတော့စစ်မှန်တဲ့ငြိမ်းချမ်းရေးရလို့ရင်ပင်လုံကတိကိုအတိုင်းသွားသင့်တယ်လို့ပြောပါတယ်။အဲ့ဒီတွေးဆောင်ပွဲမှာနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်တပ်မတော်ကဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့ KNU ကဗိုလ်ချုပ်ကြီးမူတူးစေဖိုးချင်းအမျိုးသားတပ်ဦးကပူးစင်ကျုံ RCSS SSA ရှမ်းပြည်တပ်မတော်ကဗိုလ်မှူးချုပ်ပေါင်ခေစတဲ့ပုံကိုယ်တွေတွေးဆောင်ကြတာဖြစ်ပါတယ်။
ကချင်ပြည်နယ်တွင်လက်ရှိနိုင်ငံရေးဒီပခအခြေအနေနဲ့လူ့အခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးကချင်ခရီးယန်အတင်းတော်ကောင်းဆောင်တွေကနေအမေရိကန်ဆိုရဖွဲ့ဝင်တွေကိုစွန်လ21ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ခြေဆိုင်ကချင် Alliance အဖွဲ့တော်ဝန်ခံ Insan Komsam အပါဝင်ကချင်ပါရာရေးအတင်းကောင်းဆောင်တွေဟာအမေရိကန်နိုင်ငံခြားရေးဌာနအရှိတောင်အရှဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Mr. Patrick Murphy အမေရိကန်နိုင်ငံခြားရေးဌာနဒီမိုကရေစီလူ့ခွင့်ရေးနဲ့အလုပ်တမာရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Mr. Tom Malinowski တို့နဲ့တွေ့ဆုံခဲ့ရမှာတည်ဆုံထားတဲ့ Mount Komsai အောင်ကိစ္စနဲ့အုပ်စုလိုက်ဓမ္မပြုကျင့်တပ်ဖြတ်ခံရတဲ့ကချင်ကျောင်းဆရာမနှစ်ဦးကိစ္စအပါအဝင်လူ့ခွင့်ရေးချိုးဖောက်ခံရမှုဖြစ်စဉ်တွေကိုပြောဆိုဆွေးနွေးခဲ့တယ်လို့တွေ့ဆုံခဲ့တဲ့ Dr. Klam Samson ကပြောပါတယ်အစိုးရသစ်ပြောင်းလဲမှုရှိနေပေမဲ့စစ်ရေးတင်းမာမှုအခြေအနေတွေရှိနေပြီးအတင်းတော်ဦးဆောင်ပြီးမူရင်းစေဝါပပျောက်ရေးလှုပ်ရှားမှုအပေါ်မှာလည်းဤပညာထောက်ပံ့တွေလိုအပ်နေမှုနဲ့ကချင်စစ်ပြေးဒုက္ခတွေတွေအတွက်ထောက်ပံ့ပေးနေတဲ့နိုင်ငံခြားကူညီညော့နှဲလာနေမှုအခြေအနေတွေကိုလည်းတင်ပြဆွေးနွေးခဲ့ပါတယ်
မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းနဲ့တနင်္သာရီတိုင်းမြောက်ပိုင်းထိဆက်သေးတာမှာအခြေပြုလှုပ်ရှားနေတဲ့အလွန်အဆောင်ဥဆောင်တဲ့လက်နက်ကန်အဖွဲ့တစ်ဖွဲ့ဇွန်လ25ရက်နေ့မှာအရှိတောင်တိုင်းစစ်ဌာနချုပ်လက်အောက်ခံရေးမြို့အခြေစိုက်စကခ19မှာလက်နက်ချခဲ့ပါတယ်လက်နက်ချပွဲမှာနိုင်အလင်းနိုင်အလွန်တို့ကဥဆောင်ပြီးလူအင်အား20လက်နက်10လက်နဲ့လက်နက်အနံခဲ့ပြီးအဖွဲ့ကောင်းဆောင်နိုင်လင်းကမိမိတို့လုပ်ရက်တွေအတွက်ဒေသခံတန်ကားတော်တွေနဲ့ပြည်သူတွေကိုဝန်ချတောင်းပန်စကားပြောဆိုခဲ့ပါတယ်အရင်ကမွန်ပြည်သစ်ပါတီလှုပ်ရှားရာဒေသဖြစ်တဲ့ရေးမြို့နယ်တောင်ပိုင်းဟာ1995ခုနှစ်နဝတစစ်အစိုးရနဲ့အပြစ်ရပ်ပြီးနောက်တက်တီနေရာချထားရေးတတ်မှတ်ချက်ကြောင့်မွန်ပြည်သစ်ပါတီအနေနဲ့ဆက်လက်လှုပ်ရှားခွင့်မရတော့ဘဲဆက်ကြီးတောင်းနဲ့ငယ်အဖွဲ၃ဖွဲ့ထက်မနည်းပေါ်လာခဲ့ရမှာနိုင်အလင်းတို့အဖွဲလည်းပါဝင်ပါတယ်
မွန်ပြည်နယ်အတွင်းကရွှေပြောင်လုတ်တမားတွေကိုအိမ်ထောင်ဆုစင်ထုတ်ပေးနေတဲ့အစိုးရရဲ့ရတရားစီမံချက်တွေကိုမွန်နိုင်ငံရေးပါတီတွေမွန်လူမှုအဖွဲ့အစည်းတွေကန့်ကွက်နေတဲ့အပြင်မွန်လူတော်မှလည်းအစိုးပါစီမံချက်ကိုရုတ်တိမ်ပေးဖို့အစိုးကိုလည်းတင်တွင်းခဲ့တယ်လို့မွန်နိုင်ငံရေးပါတီကောင်းဆောင်တွေကပြောပါတယ်မွန်ဒေတာတွင်းမှာရွှေပြောင်လုတ်တားတွေရောက်ရှိလာပြီးတဲ့နောက်မှာဒေတာတွင်းအေးချမ်းတည်ငြိမ်မှုတွေပြက်ပြားလာတယ်လို့ရွှေပြောင်လုတ်တားပြည်ထနာဟာလူမျိုးရေးပဋိပက္ခကိုဦးတည်တွားနိုင်လို့အခုလိုမျိုးကန့်ကွက်ရတယ်လို့မွန်နိုင်ငံရေးပါတီကောင်းဆောင်တို့ကဆိုပါတယ်2014တကောင်စင်ရမွန်ပြည်နယ်မှာရွှေပြောင်အလုတ်တမဦးရေ3,400ကျော်ရှိနေပါတယ်
ချင်းပြည်နယ်တီးတိမ်မြို့နယ်ကိုခရိုင်အဆင့်တတ်မှတ်ပေးဖို့ပြည်နယ်ဝန်ကြီးချုပ်ဦးစလန်းလျံလွယ်ကိုတီးတိမ်မြို့ဒေသခံတွေကတောင်းဆိုခဲ့ကြပါတယ်ဝန်ကြီးချုပ်နဲ့အဖွဲ့တွေဟာရက်တရာစီမံချက်အရတီးတိမ်မြို့ကိုဇွန်လ24ရက်နေ့ကတွားရောက်ခဲ့ပြီးဒေသခံတွေနဲ့တွေ့ဆုံစဉ်မှာခုလိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်အခုလက်ရှိမှာတီးတိမ်မြို့နယ်ဟာဖလမ်ခရိုင်လက်အောက်မှာတည်ရှိနေတာဖြစ်ပါတယ်အရင်ကဥဟုံငိုင်းအစိုးရလက်ထက်တုန်းကလည်းတီးတိမ်မြို့နယ်ကိုခရံအဆင့်တတ်မှတ်ပေးဖို့ဒေသခံတွေကတောင်းဆိုခဲ့ကြပေမဲ့မအောင်မြင်ခဲ့ပါဘူ
းအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်Miss Yan Healy ဟာကချင်ပြည်နယ်ကိုဒုတိယအကြိမ်ရောက်ရှိလာပြီးဒေသအတွင်းမှာရှိတဲ့လူခွင့်ရဲ့အခြေအနေတွေစစ်ဘေးဒုက္ခသည်တွေရဲ့လက်ရှိအခြေအနေတွေကိုဇွန်လ24ရက်နေ့ကလာရောက်စစ်ဆေးခဲ့ပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနိုင်ကိုရင်ကနေခုလိုတင်ဆက်ထားပါတယ်
။ကမ္ဘာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ် Miss Yan Healy နဲ့ကချင်ပြည်နယ်အစိုးရဖွဲ့တို့တွေ့ဆုံခဲ့တဲ့အခြေအနေကိုတော့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကခုလိုပြောပါတယ်
။တုံတော့သားနှစ်ယောက်နဲ့ဒီကလေးတွေဖြစ်တဲ့အခါနဲ့ပဲခုနအချင်းကိုကဒါတော့အများကြီးမေးကွန်းအများကြီးမေးရပုံမဲ့တဲ့ဟိုလုံနေဝန်ကြီးကိုလည်းအများကြီးမေးဆက်ရှိတယ်လို့ပြောသွားတာပဲဒီလုံကိစ္စဘာညာအခုလုံးဖို့ရှိတယ်လုံးဖို့ရှိတဲ့အခါကျတော့အဲ့ဒါကိုလည်းသူ့အနေနဲ့အကောင်းမြင်တာပေါ့လေအဓိကလာတာသူက IDP ကလာကြည့်မယ်အချင်းထောက်လာကြည့်မယ်အဲ့ဒါမှဘလောက်တူတက်မှုရှိတယ်လေသူအရင်တစ်ခါလာပြီလေ
မစ်ယန်ဟီလီအနေနဲ့ကချင်ပြည်နယ်အတွင်းကဌာနေတိုင်းဒါတွေရဲ့အခြေခံကြတဲ့လူခွေးရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးခြင်းတွေကိုအဓိကလှုပ်ဆောင်ခြင်းလို့လီဇူတိုင်းဒါရေးရာဝန်ကြီးဦးအာတီယိုဟန်ကပြောပါတယ
်လူခွေးရေးဆိုင်ရာအခြေခံကြတဲ့အထောက်အထားတွေနဲ့အခြေခံကြတဲ့ရှမ်းတိုင်းဒါလို့ဖြစ်နေတယ်လီဇူတိုင်းဒါလို့ဆုံးရှုံးနေတယ်လုံဝမ်တိုင်းဒါလူခွေးရေးဆုံးရှုံးနေတယ်လို့ဆုံးရှုံးနေအဲ့ဒါကိုပေါင်းစပ်ညှိနှိုင်းပြီးမှအဲ့လိုမျိုးဖြစ်နေချက်ဟိုအကောင့်တွေဖုံးနိုင်ဖို့ဒီအောက်ခြေမှာအဆင့်တန်းမခွဲပဲနဲ့လူမှုအသင်းအဖွဲ့တွေအဲ့ဒါလေးကိုစုစည်းပြီးမှတစ်ဆင့်တစ်ဆင့်တိုင်းတော်ဝင်ကြီးတွေအချိန်ယူပြီးမှဘလို့ဖြည့်ရှင်းသွားမှလူခွင့်ရအပြည့်အဝရရှိနိုင်တယ်ဆိုတာအခြေခံနဲ့စာပြီးမှလုံသွားမှဒါလေးပြည့်စုံမယ်လို့ကျွန်တော်ခန့်ယူပါတယ်
မစ်ယာဟီလီယာမြကျိနံမျိုးပေါ်ကစစ်ဘေးဒုက္ခတွေစကမ်းမှာရှိတဲ့စစ်ပြေးရှောင်ပြည်သူတို့ချုံနဲ့လည်းတည်တံ့တွေ့ဆုံခဲ့ပါတယ်
မစ္စယဟီလီနဲ့တွေ့ဆုံခွင့်မရတဲ့စစ်ဘေးရှောင်ပြည်သူတချို့ကတော့ဆုံရှုံနေတဲ့လူခွေးရေးကိစ္စရတွေကိုတင်ပြခြင်းတယ်လို့စီလွန်စစ်ဘေးဒုက္ခသည်စခန်းကဒုက္ခသည်မျိုးသမီးတူကကချင်ပါတာနဲ့အခုလိုပြောပါတယ်ဟိုတနေ့တော့ချောင်းရတယ်မိုက်ပြရပေါ့အဲ့ဒါအန်တီဆန်ရွေရိတ်ခါရွေလုံလောက်မှုမရှိလာဘူးအဲ့ဒါရွေဖြစ်နိုင်ရင်တော့အကြောင်းသူအကြောင်းသားတွေကိုပဲတရားရခိုင်နှုန်းဆန်နဲ့
ကျွန်တော်တို့ကစီနေစေကျွန်တော်လည်းတွေ့ဆုံဆွေးနွေးခဲ့တယ်လို့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့ကလည်းသွားရောက်ခဲ့ပါတယ်။
ဆက်ပြီးတော့မြန်မာအစိုးရကနေရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်သုံးဆွဲဖို့ပြောဆိုတဲ့အပေါ်စစ်တွေမျိုးကတန်ကားတော်တွေအပါအဝင်ဒေသခံတထောင်ခန့်ကနေဇွန်လ26ရက်နေ့ကလူထုအစည်းအဝေးတည့်ရက်ကျင်းပပြီးတော့ကန့်ကွက်ခဲ့ကြပါတယ်။
ဒေသခံရခိုင်တိုင်းရင်းသားတွေကရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အသက်ဝိုက်လို့ခေါ်ဝါသုံးဆွဲတာကိုကန့်ကွက်ရတဲ့အကြောင်းကိုစိုက်တွေမျိုးခံဆရာသန်းထွန်းကအခုလိုပြောပါတယ်။အခုခိုင်ပြည်မှာမွတ်စလင်များသုံးသက်တဲ့ဒေသကဒီမွတ်စလင်ရခိုင်ပြည်မှာရှိတဲ့လူမျိုးရခိုင်ပြည်ကဘူးရင်းလူမျိုးဖြစ်သွားတယ်ဆိုတဲ့ဒီလိုရှိတဲ့ပြောတယ်။အဲ့တော့ရခိုင်တိုင်းရင်းသားတွေကမကြိုက်ကြလားက ကန်ကော့စာတွေပို့ဖို့စတာတွေဆုံးဖြတ်ခဲ့ကြပါတယ်။ NDPD ခွာအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒုဥက္ကဋ္ဌဦးလှသိန်းကတော့ရခိုင်ပြည်နယ်ကမူဆလင်အသိုက်ဝိုက်လို့ခေါ်ဝါသုံးဆဲတဲ့အပေါ်အိုက်ဇလန်ဘာသာဝင်တဦးအနေနဲ့သူ့အမြင်ကိုအခုလိုပြောပါတယ
်။ဒီဒီကကမ္ဘာပေါ်ဆိုတာကလေကစားမှာဟုတ်ပဲ။နော်။ကိုယ်လည်းမဆုံးဘူးဆေးဆေးနဲ့အဲ့လိုမျိုးပြောလိုက်ရတဲ့ကျွန်တော်ကအဲ့ဒါသူဘာမှမကြောက်လို့ချင်လဲ
။ဇန်လ18ရက်နေ့ကဆွစ်ဇာလန်နိုင်ငံမှာကျင်းပတဲ့30နှစ်ကြီးမြောက်လူအခွင့်ရေးညီလာခံမှာရခိုင်ပြည်နယ်ကဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမူဆလင်အသိုက်ဝိုက်လို့သုံးနှုန်းဖို့မြန်မာကိုယ်စားလှယ်ကတရားဝင်ပြောဆိုခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဌာနကလည်းရခိုင်ပြည်နယ်ရှိမူဆလင်အသိုက်ဝိုက်ရခိုင်ပြည်နယ်ရှိဗုဒ္ဓဘာသာကိုယ်ကျွယ်သူများလို့သုံးနှုန်းဖို့ဇန်လ16ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်အပေါ်ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုသုံးသပ်ပြောဆိုပါတယ်
။ပြန်ကြားရေးဝန်ကြီးဌာနရဲ့ရှုဝတ်စာကိုပြန်ကြည့်တဲ့အခါမှာမွတ်စလင်အသက်ဝန်းကိုသုံးလို့ဗုဒ္ဓဘာသာအသက်ဝန်းဆိုရဲရခိုင်တွေရဲ့နာမည်ကိုအေးဖြတ်ဖို့ကြိုးစားလာတဲ့အခြေအနေလေးတွေ့ပါတယ်။တနည်းအားဖြင့်မူရင်းပင်ရင်းဒေသခံဖြစ်တဲ့ရခိုင်တွေရဲ့ဒီတည်ရှိမှုကိုတစ်ဖက်ကဝင်လာတဲ့ဗန်ဂလီတွေရဲ့တည်ရှိမှုနဲ့ဒန်းတူသတ်မှတ်တဲ့အနေအထားလေးတွေတွေ့တဲ့အခါမှာရခိုင်ဒေသရဲ့အနာဂတ်တနည်းအားဖြင့်မြန်မာနိုင်ငံရဲ့အနာဂတ်ပေါ်မှာနိုင်ငံရေးသမားတွေကစားဖို့များခြေလမ်းစလှမ်းသလားဆိုတဲ့သဘောကိုကျွန်တော်တွေးကြည့်မှစိုးရိမ်ဖွယ်ဖြစ်တယ်လို့သင်တတ်ပါတယ်
မြန်မာအစိုးရကနေရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမူဆလင်အသိုက်ဝိုက်လို့ခေါ်ဝါသုံးဆဲဖို့ပြောဆိုမှုအပေါ်ဇွန်လ21ရက်နေ့ကရခိုင်မျိုးသားပါတီ ANP ကကြေညာချထုတ်ပြန်ကန့်ကွက်ခဲ့တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းဒီလိုအခေါ်အဝါမျိုးသုံးဆဲဖို့အတွက်ဒေသခံပြည်သူတွေရဲ့သဖော်ထားကိုအစိုးရကရယူသင့်တယ်လို့ကြေညာချထုတ်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ
။နိုင်ငံတော်အတိုင်ပင်ခံတော်အောင်ဆန်းစုကြည်နဲ့တနိုင်ငံလုံးအဖြစ်ခတ်ရက်စည်းစာချုပ် NCA လက်မှတ်ရေးထိုးထားတဲ့နက်နက်ကန်တိုင်းရင်းသားခေါင်းဆောင်တွေကနေ27ရာစုပင်လုံညီလာခံအတွက်နေပြည်တော်မှာတွေ့ဆုံကြပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ပါစင်တင်ဆက်နေကြတိုင်းရင်းသတင်းလှော်ကိုနားဆင်ကြရတာဖြစ်ပါတယ် VU ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ဟေတီသမ္မတမစ်ရှဲမာတီလီကသူ့နေရာကိုဆက်ခံမဲ့သူချမှတ်ထားခဲ့ပဲယာရုကနေရုတ်တရက်နှုတ်ထွက်သွားပြီးသတင်းတစ်ပတ်အကြာမှာပဲလွတ်တော်ကဇူစလမ်ပရီဗေယာကိုသမရအဖြစ်ဖေဖော်ဝါရီလ၄ရက်နေ့ကရွေးချယ်တင်မြောက်လိုက်ကြပါတယ်။သမရပရီဗီယာဟာကြားပြသမရအဖြစ်ရပ်ပေါင်း120ကြာတာဝန်ထမ်းဆောင်ခဲ့ပါတယ်။ဒါပေမဲ့အခြေခံနိုင်ငံရေးအဆောက်အအုံအနေနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေဆက်လက်ရှင်းသန်းနေရေးအတွက်ရည်ရွယ်ပြီးဟေတီနိုင်ငံရေးမှာအရေးပါတဲ့သူတွေအကြားဖေဖော်ဝါရီလ၅ရက်နေ့ကရရှိခဲ့တဲ့သဘောတူညီချက်အတိုင်းဧပြီလ24ရက်နေ့မှာကျင်းပဖို့စီစဉ်ခဲ့တဲ့ရွေးကောက်ပွဲကိုကျင်းပနိုင်ခဲ့ခြင်းမရှိပါဘူး။မစ္စတာပရီဗီယာရဲ့ကြားပြသမ္မတတက်တန်းဟာဇွန်လ14ရက်နေ့မှာကုန်ဆုံးသွားပြီဖြစ်တာကြောင့်လွတ်တော်အနေနဲ့ပ Pozibong, Saya, Simin Sigan in any, you can't wait Jim Babi, and I had to go now Nate Janja Jemishibe, Tamara Apin, Cantana Ye, Alimia, San Yajabo, American Piran Zune, Nanganagaga, Lopo, Cambetiga, Tonson Nijabane. February Naya by the Bordun Nijane and ye, Zona Satoya now by Shisset below San Yatome, Sure, Lansing, Chama Tajemishide Apo, Soya in Bubanjau, Grotamaga, Dream Mujoya, a two tantaman abawe, Brazil, Canada, Piente, Sape. American Piranzu, EU Uyoba Tamagane, America Tight Nangamia, Apueruga, Tamadine, Puezitare, Hedi Nangan Saya, Achegan Osuga, Jinja, Topian, Pioja Libi, Hedi Nangan, Dwin, Achegan Nangay, Saw on Saya, Lila Muri, my people on Losan Bone, Puezibo, Achegan, Ubri, Simine, and ye, Nauta, Yeshue, Simon Ebe, Yoko Puego, Amyanzon, Jimbabo, Donso Lajabare, Tabin, Nangay Badide, Gozele Launine, Taukan, Abe, Du Sare, သက်ဆိုင်သူအားလုံးအနေနဲ့လည်းတည်ငြိမ်အေးချမ်းမှုရှိအောင်ထိန်းသိမ်းထားပြီးအကြံဖက်မှုတွေမဖြစ်ပေါ်အောင်စောင့်ထိန်းကြဖို့အတွက်လည်းကြီးညာချက်မှာတိုက်တွန်းထားပါတယ်။သမရယူကော့ပွဲကိုပထမအဆင့်ကနေပြန်လည်စတင်ဖို့ယာယီယူကော့ပွဲကော်မရှင်ကဆုံးဖြတ်လိုက်တာဟာဟေတီနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုနောက်ပြန်ဆုတ်သွားစေပါတယ်။2024ခုနှစ်ယူကော့ပွဲလုပ်ငန်းစဉ်နေပြီးဆုံးရေးအတွက်ဆောင် ါတယ်အချိန်ဆွဲနေမဲ့အစားဟေတီနိုင်ငံသားတွေရဲ့သဘောဆန္ဒတွေကိုဖြည့်ဆည်းပေးရမှာဖြစ်ပါတယ်ရွေးကောက်ပွဲဖြစ်စဉ်တွေကိုနောက်တစ်ကြိမ်တက်တန်းထုတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိတ်မကောင်းဖြစ်မိရပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ကတော့တခြားလှုပ်ဖော်ကံပဲတွေနဲ့လက်တွဲပြီးဟေတီနိုင်ငံရင်ဆိုင်နေရတဲ့စင်ခေါ်မှုပေါင်းများစွာကိုဖြည့်ရှင်းမဲ့သမရကိုအများဆုံးရွေးချယ်တင်မြှောက်တဲ့အချိန်ကိုမျှော်လင့်ဆောင်စားနေကြပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုကြားခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့ album ဟုတ်တယ်ကြောင်းသတင်းရှင်တွေကိုထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်၈နာရီနဲ့၉နာရီအထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်တောက်ကြနေမနက်ခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြံနေတဲ့အချိန်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုမနက်နာချမ်းကကြီးညာပေးပါလိမ့်မယ်
တူရကီနိုင်ငံအစ္စတန်ဘူလေဆိုင်ကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့သူ၃ဟာရုရှား၊ဥဇ်ဘက်ကစ္စတန်နဲ့ကာဂျစ်စတန်နိုင်ငံတွေကဖြစ်တယ်လို့တူရကီတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဒီတိုက်ခိုက်မှုကို IS သွေးကြွအဖွဲ့ကလှုပ်ဆောင်တာလို့တူရကီတာဝန်ရှိသူတွေကယုံကြည်ထားဆဲဖြစ်ပြီးတိုက်ခိုက်သူတွေရဲ့နာမည်ကိုထုတ်မပြောဘဲဘုံခွဲတိုက်ခိုက်သူတွေဟာအင်္ဂါနေ့ကသူတို့ကိုသူတို့အသေးခံဘုံဖောက်မခွဲခင်အတတုတ်နိုင်ငံတကာလေဆိပ်ထဲကခီးသွွားတွေနဲ့အလုံသမားတွေကိုမောင်းမြန်တနက်တွေနဲ့ပြစ်ခတ်ခဲ့ကြတယ်လို့အာဏာပိုင်တွေကပြောဆိုပါတယ်။ဥရောပမှာတတိယမြောက်အသွာအလာအုံပြုမှုအများဆုံးဖြစ်တဲ့ဒီလေဆိပ်မှာဘုံခွဲတိုက်ခိုက်မှုကြောင့်တိုက်ဆုံးသူအရေအတွက်ဟာအခုခါ44ယောက်ရှိခဲ့ပြီးတော့ဒဏ်ရာရသူကတော့230ကျော်ရှိပါတယ်။မနေ့ကြာတာပရင်းနေ့ကတော့အစ္စတန်ဘူမြို့မှာရှိတဲ့ရက်ကွက်3ခုက16နေရာကိုရဲတွေကဝန်စီခဲ့ပြီးတော့ IS သွေးကြွအဖွဲ့နဲ့ဆက်ဆက်မှုရှိတယ်လို့မတင်ကားသူ13ဦးကိုဖမ်းဆီးခဲ့ပါတယ်။မြန်မာနိုင်ငံဝန်9ရက်ကြာရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယေအတွင်းဝန် M Shahida Head နဲ့နိုင်ငံဂျာယေဝန်ကြီးဒေါမ်ဆန်းစုကြည်တို့ကြာတာပတိနေ့မနေ့ပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံကြားချစ်ချည်ရင်းနှီးမှုအိမ်နီးချင်းကောင်ပိသားမှုပေါ်အခြေခံတဲ့ဆက်ဆံရေးမျိုးနဲ့အပြန်အလှန်နားလည်မှုရရှိအကျိုးဖြစ်ထွန်းမှုတို့အတွက်နှစ်ဦးနှစ်ဖက်ပူးပေါင်းဆောင်ရွက်သွားကြဖို့တွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံဂျာယေဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်
ထိတ်တန့်ရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုမနက်နာချမ်းကြီးညာသွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်တောတာရှင်အားလုံးကိုကျေးဇူးတင်ပါတယ်အားလုံးတောတာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားတွေအကုန်လုံးစိတ်နှလုံးရွှင်လန်းချမ်းမြေကြပါစေကျွန်တော်ဆံမိုးပါခင်ဗျာ
This program has come to you from the Voice of America, Washington.